Welcome to the Voice of America in Burmese.
这次移民了，偏偏呢，比昨年们那天就加话的，咪啊，因为美国人在那场斯科那古呢，伊比拉那三年，三年们那天，西西那个美国人比方说，华盛顿DC、纽约那里，沙田、特伦尼瓦比、莱诺米达、东山的雷泽、雷泽县、阿德多安的番禺那些那嘛的，咪啊。就那年尾我嘛，你跟你们那天西西那个。
当我有点什么吧，怎么？怎么个罗苏面貌嘛些？你别的那个嘛，加大，不然那个撇开的，你别看都还不都把我撇得出来个。当我去的那个头边来把的，这个美国嘛罗，怎么了？奥巴马来这个别唱的嘞，搞空城呀，新年新干的个，变来东家破产，怎么了？特朗普刚人家来把的，你都没有听见要你的，你如果着看没有在那，今年别话没些。好，给吧，怎么？
别的那个嘛，我那时候啊，正派在开幕比龙江一千里个不都喜欢的嘞？
这个啥的没有呀？这个当时李静嘛，这个他妈的，人家连没微博呀，还有这个叫什么？
第一张呢，就新的五个人老蒋看下目，那时候一千里呢，台内在人民嘛，人民老多马瑞，潘看下啦，把叫巴来苏拉呢，啊，这样啊，都话不比那是，比波西都的不老听，伢拉那边来苏拉的，我来听表达我喜欢的。
不过，那时候呀，听听呀，那个那个，昨天那个，马思远们呢，都看苗子这个表表为光，咩？别的那个，巴黎苗罗苗来嘛，加拿大人那个别看开的，但那他妈老那嘛，啊，也是对着阿婆个七九一大台的啥对起个来路，所以啊，现在放说马来人家表家个话嘞，现在李在两马几宝马，现在要对送个伢嘞，别看木老开度哈，啊，在东山国内医院 Karim Shafi 所读批不咯。 现在嘞，现在破一波大开破，就咱们把阿文，现在咱文内都撇掉了，到家那个人在心里边骂Mr.Molina表家给话嘞。February拉拢啊，小飞哥这个潘西给妹妹，第二次不开龙内套他们系列对，变路开呀话嘞。啊，也是对着破一个罗，等下他妈哈，都要打开伊他妈的要撇掉了。Belgium那个阿布Yusuf撇掉了，说他话嘞。 小飞呢，都将亚巴瑞西米西苏拉古耶个破头内部纠缠的来路，Mr.Molina表家给话嘞。别的那个嘛，推推原告不挨个，这两个人的嘛，肩膀麻木，原告不挨内战的，龙江也真接破了变身的话嘞。到家的龙啊，那时候没说些撇别咩，这个他们俩老女撇家嘞，Emmanuel Macron、François Fillon、Marie Le Pen那个大开幕将使用美水为一个撇开话嘞。 雷亚英他们俩让双路梅来双的要被巴黎米罗马梅水为楼开巴黎，在开幕片比马，那在奥运团队个变来十四部内，他来伊他那个上级实验问题的那个家大瑞个那个那个念超破，米罗大爷话的梅瑞勒班啊，到家那个表家给的对，勒班哈到开幕个东家比罗那个伊米亚超破就在勒路维班看个亚话的，在开幕个的他们俩原告被宝马米亚吉带要来梅路，美国人他们俩Donald Trump个嘞对的。
卢木工业部马西达给巴的先。Afghanistan那个苗班个，是的，其实是看的个。到家那个，连那苗苗德森他嘞，但里面那个崩溃的马里巴嘞，破个，我要新年打开开来对，是他打算来起兵对送给阿巴嘞。不，看人家苗罗，马萨艾什拉马西嘞，那那亚哥是很哥，是他那就太哥，连那个打开都是云南部对，我给嘛，这个崩溃的马个。 都过度崩溃，打开开了呢，啥点开来路，对的，阿那边那个表白嘞。他们那个阿富汗是的，那现在要不啦？比说是大瑞，本身就偏差着嘞，路面面得的那个皮肤一个表白嘞。他说哈，你来我表手掌握，比不离我长这个脱了你嘞。阿富汗没有打这个，但我是读这个，别嘛，他被打开开了路表白嘞。 打开来嘞，破个，啊，啥物事个，啥大用嘞？温室个，家比嘞，那么，阿富汗搞么多，这对外那边变成嘞，别看么嘞，皮包个的咯，啊，代表对嘞，是个啦吧？美国人破个改一下呢，表个伢个咯，代表嘞，皮包先转阿富汗这单单先把我们伢说嘞，马云别看么讲，对生个阿里路，等人到这个表白嘞，这个么嘛，对生都阿些做么路，他们嘛嘞，阿富汗这单伢别对生是嘞，这个崩溃的嘛，当面伢包呢，打开么个，都路路上大路，大里边这个表白嘞。
American比方说嘛，现在咱们哈奥巴马来这个投变个嘞，啊，高空上呀，四面四干那个变来东大坡，人家美国咱们哈Donald Trump啊，到家那个两百一头个话嘞，东大车队个一点一些车队嘛，先看不着，本来有问题，Steven Mnuchin个咱们哈人家来的话，American公民的人呢。 အခွန်အများကြီးမပေးရအောင်လို့နိုင်ငံသားမှယုံကြုံတွေသွားဖွင့်တာခက်ခဲအောင်သမ္မတအိုဘားမားလက်ထက်ကလှုပ်ထားပေမဲ့အဲ့ဒီကန့်သတ်ထားတဲ့စည်းကမ်းတွေကိုပြန်လည်သုံးသပ်ဖို့သမ္မတထရမ့်ကအခုညွှန်ကြားလိုက်တဲ့အတွက်နိုင်ငံသားမှဝင်ငွေပြဖို့ကုမ္ပဏီတွေအတွက်ပိုပြီးလမ်းပွင့်သွားစေပါတယ်။ပြီးခဲ့တဲ့18လအတွင်းပြဋ္ဌာန်းခဲ့တဲ့အကောက်ခွန်ဆိုင်ရာစည်းမျဉ်းတွေကိုပြန်လည်သုံးသပ်ဖို့ဗန္ဒာရေးဌာနချုပ်မှလုပ်တဲ့လက်မှတ်ထိုးပွဲမှာသမ္မတကအမိန့်ထုတ်ခဲ့တဲ့အပြင်အမေရိကန်စီးပွားရေးကြာဆင်းနေတဲ့2010ခုနှစ်တုန်းကပြဋ္ဌာန်းခဲ့တဲ့ဗန္ဒာရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေကပယ်ဖျက်စရာပယ်ဖျက်ပြီးတော့ပိုကောင်းမွန်အောင်ပြင်ဆင်ဖို့လိုရာတွေကိုပြင်ဆင်ဖို့လဲသမ္မတထရမ့်ကညွှန်ကြားခဲ့ပါတယ်စီးပွားရေးလုပ်ငန်းတွေနဲ့တဦးတယောက်ချင်းပေးဆောင်နေရတဲ့အခွင့်အရေးကိုအကြီးအကျယ်လျှော့ချမယ်အကောက်ခွန်ဆိုင်ရာကြီးမားတဲ့ပြုပြင်ပြောင်းလဲမှုတွေကိုလာမယ့်ပုတ်ထုံးနေ့ကျရင်ကျင်းပမယ်လို့လည်းသမ္မတထရမ့်ကပြောကြားထားပါတယ်စီးပွားရေးလုပ်ငန်းကြီးတွေအခွင့်မရှောင်နိုင်အောင်နဲ့နောက်ထပ်ဗန္ဒာရေးပြဿနာတွေမဖြစ်စေအောင်လို့သမ္မတဟောင်းအိုဘားမားလက်ထက်တုန်းကဗန္ဒာရေးနဲ့အကောက်ခွန်ဆိုင်ရာတင်းကျပ်တဲ့ဥပဒေတွေထုတ်ပြန်ခဲ့တာဖြစ်ပါတယ်ရှင်
American နိုင်ငံမှာအတော်ကြီးပြောင်းလဲလာတယ်လို့ Israel တွေကသိနေကြောင်း Israel ဝန်ကြီးချုပ် Benjamin Netanyahu က Jerusalem ကိုရောက်နေတဲ့ American ကာကွယ်ဝန်ကြီး James Mattis ကိုတောက်ကြံနေမှာပြောပါတယ်။ဝန်ကြီး Mattis ရဲ့တောက်ကြံနေ Israel ကိုလာရောက်မှုဟာသမ္မတသက် Trump အစိုးရတက်လက်ထက်အစိုးရဝန်ကြီးအဖွဲ့ဝင်တဦးပထမဆုံး Israel ကိုလာရောက်လဲပတ်တာလည်းဖြစ်ပါတယ်။ဒါဟာကြိုဆိုရမယ့်အပြောင်းလဲဖြစ်တယ်လို့ American ဥဆောင်မှုနဲ့မူဝါဒဆိုင်ရာမဟာဗျူဟာမြောက်အပြောင်းလဲဖြစ်တယ်လို့လည်းဝန်ကြီးချုပ်ကပြောပါတယ်။ဝန်ကြီး Mattis ဟာတယ်လီဗစ်မှာ Israel ကာကွယ်ရေးဝန်ကြီး Avigdor Lieberman နဲ့တွေ့ဆုံဆွေးနွေးပြီးတဲ့နောက်မှာဝန်ကြီးချုပ် Netanyahu နဲ့ရော Israel သမ္မတ Reuven Rivlin တို့နဲ့ပါတွေ့ဆုံခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယား Syria နဲ့ Iran နိုင်ငံတွေနဲ့ပတ်သက်ပြီးချင်းကပ်မှုကပြတ်တမ်းမှုရှိပြီးခိုင်မာတယ်လို့ဝန်ကြီး Lieberman ကပြောပြီးဝန်ကြီး Mattis ကိုချီးကျူးခဲ့ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးကလည်း IS စစ်သွေးကြွတွေဟာနှစ်နိုင်ငံစလုံးရဲ့ဘုံရံသူဖြစ်ပြီးငြိမ်းချမ်းရေးစီဖို့ဘာပဲလုပ်ရလို့လှုပ်ဆောင်မယ်လို့ခရီးပေးပါတယ်။ဒီလိုလှုပ်ဆောင်မှာစီးရီးယားသမ္မတဘက်ရှာအယ်အဆဒ်အာနာဆက်တီမြဲရေးအကူအညီပေးနေတဲ့ Hezbollah လို့အကြမ်းဖက်အဖွဲ့နဲ့သူတို့ရဲ့ကိုပွားတွေအဆက်အသွယ်တွေနဲ့ရေချောင်းလှုပ်ရှားမှုတွေကနေတဆင့် Israel နဲ့သူ့အိမ်နီးချင်းတွေကိုပဲ့တင်းတက်ဒုံးကျင်နဲ့ဆက်ပြီးချင်းချောင်နေတဲ့ Iran တက်ကြွလှုပ်ရှားသူတွေရဲ့လုပ်ရက်ကိုရင်ဆိုင်တိုက်ခိုက်ရေးနဲ့ IS စစ်သွေးကြွတွေကိုချီမုံဖို့တွေပါပါဝင်ပါတယ်။
ယူအမေရိကန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လည်ပေးနေပါတယ်ခင်ဗျာ
စနေနေ့မနေ့အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်တောင်တရုတ်ပင်လယ်ထဲကရေပြင်နယ်နိမိတ်အငင်းပွားမှုပြဿနာထက်မြောက်ကိုရီးယားရဲ့ချင်းချောက်ရံအပေါ်အမေရိကန်ကအာရုံစိုက်လွှတ်နေတယ်လို့စိုးရိမ်မှုတွေရှိနေချိန်မှာအမေရိကန်ကရှေ့တောင်အာရှနိုင်ငံတွေနဲ့ထိတွေ့ဆက်ဆံသွားမယ်ဆိုတာကိုပြန်လည်ပြသခဲ့ပါတယ်တောင်တရုတ်ပင်လယ်ထဲကပိုင်တဲ့အငင်းပွားမှုလို့အရှေ့တောင်အာရှမဟာမိတ်နိုင်ငံတွေအတွက်အရေးကြီးတဲ့ကိစ္စတွေထက်မြောက်ကိုရီးယားအပေါ်အမေရိကန်ကတိတ်ကိုအာယုံစိုက်လွန်းနေဆိုတဲ့အမြင်မရောက်စေဖို့အရေးကြီးတယ်လို့လေလာသူတချို့ကသတိပေးခဲ့ကြတာပါ။အရှေ့တောင်အာရှဒေသတွေမှာတရုတ်ကသူ့ရဲ့ဩဇာလွှမ်းမိုးမှုချဲ့ထွင်နိုင်ဖို့ကြိုးစားနေချိန်မှာတောင်တရုတ်ပင်လယ်ထဲကအငင်းပွားမှုတွေနဲ့ပတ်သက်လို့ရေရှည်သဘောတူညီမှုရရှိနိုင်ဖို့အတွက်အရှေ့တောင်အာရှနိုင်ငံတွေကလိုလားနေကြပါတယ်။ဒါပေမဲ့မြောက်ကိုရီးယားကိစ္စနဲ့ Pacific ရဝန်းနိုင်ငံများစီးပွားရေးပူးပေါင်းဆောင်ရွက်မှုသဘောတူညီချက် TPP ကနေနှုတ်ထွက်ဖို့ဆုံးဖြတ်ချက်တွေကြောင့် Trump အစိုးရတည်းရဲ့မူဝါဒကဘလို့လဲဆိုတာမေးခွန်းထုတ်စရာဖြစ်ခဲ့ပါတယ်။အမေရိကန်အနေနဲ့အာဆီယံအဖွဲ့ကြီးနဲ့လွတ်လပ်မျှတတဲ့ကုံသွယ်မှုတိုးမြင့်သွားမယ်လို့အမေရိကန်နိုင်ငံခြားရေးဌာနတာဝန်ရှိသူတွေကပြောကြားခဲ့ပါတယ်။အာဆီယံနိုင်ငံတွေဟာအမေရိကန်ပို့ကုန်ဒေါ်လာဘီလီယံ100ကျော်ဖို့နှစ်စဉ်ဝယ်ယူနေပြီးတော့ကုန်သွယ်ရေးပမာဏကြောင့်အမေရိကန်အလုပ်အကိုင်9သိန်းကျော်ကိုအထောက်အကူဖြစ်စေတယ်လို့အရှေ့တောင်အာရှဆိုင်ရာအမေရိကန်ဒုလက်ထောင်နိုင်ငံခြားရေးဝန်ကြီးပက်ထရစ်မာဖီကပြောကြားခဲ့ပါတယ်။နောက်သတင်းနှစ်ပတ်အကြာကြာရင်တော့မေလ4ရက်နေ့ကျရင်နိုင်ငံခြားရေးဝန်ကြီးရက်စ်တီလစန်ကအာဆီယံနိုင်ငံခြားရေးဝန်ကြီးတွေကိုဝါရှင်တန်မြို့တော်မှာတွေ့ဆုံဖို့လည်းစီစဉ်ထားပါတယ်ရှင်။
အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရဲ့ဥပဒေအကြံပေးအဖွဲ့ဝင်တရားလွှတ်တော်ရှေ့နေဦးကိုနီကိုလောက်ကျန်တပ်ဖြတ်မှုမှာပါဝင်ပတ်သက်တဲ့တရားခံတွေကိုဧပြီလ27တောက်ကြာနေ့ကရန်ကုန်မြောက်ပိုင်းခရင်တရားရုံးမှာ5ချိန်မြောက်ရုံးထုတ်ပါတယ်။လောက်ကျန်တပ်ဖြတ်မှုနဲ့ပတ်သက်ပြီးတရားဆက်ဆိုခံရတဲ့တနတ်သမားချီလင်းပူပေါင်းကြံစည်သူတွေဖြစ်တဲ့အောင်ဝင်းစော်စီယာဖြူအောင်ဝင်းထွန်းတို့ကိုရုံးထုတ်ပါတယ်။လက်နက်မှုနဲ့ပတ်သက်ပြီးတရားခံပစ္စည်းကိုရဲသိမ်းစီးခြင်းကရှာဖွေပုံစံမှာတက်တဲ့လက်မှတ်ထိုးပေးခဲ့တဲ့တရားလူပြတ်တက်တဲ့ဦးလာထုတ်ကိုတောက်ကြာနေ့မှာဆက်ဆေးတာပါ။တက်ပြေးလွတ်မြောက်နေ ဲတဲခန့်တူဖြစ်တဲ့အောင်ဝင်းခိုင်ကိုဖမ်းမိနိုင်ရဲ့အတွက်သူနောက်ဆုံးခြေရဖြောက်သွားတဲ့နေပြည်တော်မြို့တော်ကဖမ်းဝရမ်းထုတ်ပေးဖို့ဥက္ကုံရဲ့မှုလရှင်တွေကတောင်းဆိုပါတယ်။နေပြည်တော်တော်ကဖမ်းဝရမ်းမရသေးပေမဲ့အောင်ဝင်းခိုင်ဖမ်းမိရဲ့နိုင်ငံတကာရဲတပ်ဖွဲ့နဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ပြည်ရေးဝန်ကြီးဌာနပြောခွင့်ရဒုရဲမှုကြီးတင်ဝင်းက VOA ကိုပြောပါတယ်။ဥက္ကုံကိုလောက်ကျန်တက်ဖြတ်ခံမှုအတွက်6ချိန်မြောက်ရုံးချိန်ကို April 28နောက်တစ်ပတ်တောက်ကြနေမှာထပ်မံဆက်စည်းမှာဖြစ်ပါတယ်။
ဥဝရသူနဲ့အမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့မဘာသာတို့အပေါ်မစီမလျော်ပြောဆိုရဲဆိုတဲ့ဆွဆွဲချက်နဲ့မြန်မာနောင်သတင်းဌာနအက်ဒီတာချုပ်ကိုဆွေဝင်းကိုအရေးယူပေးဖို့တိုင်ကြားထားမှုဟာအကြောင်းအချက်ခိုင်လုံမှုရှိတာကြောင့်ရာဇဝတ်ကြီးကျင့်ထုံးဥပဒေပုံမှန်203အရတရားရုံးကနေအမှုကိုပါလတ်လိုက်ပါတယ်။ကျောက်တရားမြို့နယ်တရားရုံးကပယ်ချလိုက်ပြီမဲ့လေခရိုင်တိုင်းတရားရုံးတွေအထိအဆင့်ဆင့်တိုင်ကြားသွားမှာဖြစ်တယ်လို့တရားလိုကိုတမျိုးဦးကပြောပါတယ်။ကိုဆွေဝင်းရဲ့ပြောကြားမှုတွေဟာဘာသာတသနာအတွက်မတင့်တော်တဲ့အတွက်တရားစွဲတာဖြစ်တယ်လို့သူကဆိုပါတယ်။တခါဥဝေရသူပါရာဇိကကြပြီးတော့ယဟန်ဘဝနိဋ္ဌိတန်သွားပြီဆိုတဲ့အကြောင်းတွေလူမှုကွန်ရက်မှာရေးသားခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့မန္တလေးမြို့ကကိုကျော်မျိုးရွှေကလည်းကိုဆွေဝင်းကိုမန္တလေးမှာဒီအမှု66ကားကြီးနဲ့တရားစွဲဆိုထားပါတယ်ရှင
်။စနေနေ့မနက်ခင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြင့်မွန်နဲ့ဒေါခင်မျိုးတက်တို့ကပြောပြခဲ့ကြတာပါ VOA ကနေထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို bami.voanews.com internet ဆာမျက်နှာကရော VOA မြန်မာပိုင်းရဲ့ Facebook ဆာမျက်နှာကပါအခုတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုတော့ဆက်သွယ်မေးမြန်းချက်သတင်းပေးပို့ချက်တွေကိုကြားရပါမယ်NLD ပါတီဥပဒေအကြံပေးအဖွဲ့ဝင်တရားလွှတ်တော်ရှေ့နေဦးကိုနီကိုလုတ်ကြံတပ်ဖြတ်မှုမှာထွက်ပြေးလွတ်မြောက်နေစေတရားခံတဦးဖြစ်တဲ့အောင်ဝင်းခိုင်ကိုဖမ်းမိနိုင်ရေးအတွက်သူနောက်ဆုံးခြေရာဖြောက်သွားတဲ့နေပြည်တော်မြို့တော်ဝိုက်ကိုဖမ်းဝရမ်းထုတ်ပေးဖို့ဦးကိုနီရဲ့အမှုလိုက်ရှေ့နေကတောင်းဆိုပါတယ်တရားရုံးရဲ့စစ်ဆေးကြားနာချက်တွေပေါ်မူတည်ပြီးတောင်းဆိုရတာဖြစ်ကြောင်းပြောပါတယ်ပြည်ထရေးဝန်ကြီးဌာနကတော့အောင်ဝင်းခိုင်ကိုဖမ်းမိနိုင်ရေးနိုင်ငံတကာရဲတပ်ဖွဲ့နဲ့ပူးပေါင်းဆောင်ရွက်နေကြောင်းပြောပါတယ်ဒီအကြောင်းကိုဆက်ပြီးတင်ဆက်ချင်တာပါဥက္ကုဏီကိုလုတ်ကြံမှုမှာပါဝင်ပတ်သက်တဲ့တရားခဏ်တွေကိုအေပီလ21ရက်တောက်ကြနေကရန်ကုန်မြောက်ပိုင်းခရိုင်တရားရုံးမှာ၅ချိန်မြောက်အဖြစ်ရုံးထုတ်ခဲ့တာပါလုတ်ကြံတပ်ဖြတ်မှုတရားခဏ်တွေဖြစ်တဲ့တနတ်သမားကြည်လင်းပူပေါင်းကြံစည်သူတွေဖြစ်တဲ့အောင်ဝင်းစော်ဇေယျဖြူအောင်ဝင်းထွန်းတို့ကိုရုံးထုတ်ခဲ့တာဖြစ်ပြီးလက်နက်မှုနဲ့ပတ်သက်လို့တရားခဏ်ရဲ့ပစ္စည်းကိုရဲကသိမ်းဆီးချိန်တုန်းကရှာဖွေပုံစံမှာတက်သည့်အဖြစ်လက်မှတ်ထိုးပေးခဲ့တဲ့တရားလိုပြတက်သည့်ဦးလှထွတ်ကိုစစ်ဆေးတာဖြစ်ပါတယ်ဒါပေမဲ့ဥက္ကုဏီကိုလုတ်ကြံရမှာပူပေါင်းကြံစီသူတွေကတူဖြစ်တဲ့ထွက်ပြေးလွတ်မြောက်နေစေအောင်ဝင်းခိုင်ကိုဖမ်းမိနိုင်ရေးအတွက်အောင်ဝင်းခိုင်နောက်ဆုံးခြေရာဖြောက်သွားတဲ့နေပြည်တော်နဲ့တဝိုက်ကိုဖမ်းဝရမ်းထုတ်ပေးဖို့ဦးကိုနီရဲ့အမှုလိုက်ရှိနေဦးနေလာကတရားရုံးမှာထပ်မံတင်ပြတောင်းဆိုထားတယ်လို့ပြောပါတယ
်ထွက်ပြေးလွတ်မြောက်နေတဲ့အောင်ဝင်းခိုင်ကိုမူလဝရမ်းမှာပါတယ်လိစ္ဆာအပြင်မှာထွက်ပြေးလွတ်မြောက်သွားတဲ့နေပြည်တော်ဘေးအဆီးဥယျာဉ်နားမှာရှာဖွေဖမ်းဆီးဖို့ရတယ်ဒီအင်းရဝဒန်းပစ္စည်းတော့ထပ်မထုတ်ပြဖို့ကျွန်တော်လျှောက်ပါတယ်။အဲလျှောက်တဲ့ဟုတ်ဟာကိုပြလိုက်ပါတယ်။ဆိုတော့တကယ်ထွက်ပြီးဝရဲ့နေရာကိုဖမ်းဝရမ်းမထုတ်ထားဘူး။ဒီအခွင့်မှာကျွန်တော်တို့ဆက်ဆိုကြရပေါ်ပေါက်တာနေဆက်ထွက်ပေါက်ဒီလေးစိတ်ဒီကနေပြီးတော့အောင်းဝင်းခံရထွက်ပြေးလွတ်မြောက်ခြင်းမရှိသေးဘူးဆိုတော့ဆက်ဆိုချက်ကိုတရားရုံးမှာတက်ဆိုင်ရရဲအရာရှိရနေပြီးတော့ဆက်ဆိုချက်ပေးတော့ပါတယ်။ဒါကြောင့်မို့လို့တရားရုံးဆက်ဆိုချက်များအရာတော့ဒီထဲမှာရှိနေတယ်ဆိုတဲ့အချက်လက်ကတော့ပေါ်ပေါက်နေပါတယ်။ဒါပြီးနဲ့သဘောအဆင့်ပြောမယ်ဆိုလို့ရှိရင်အခုလည်းမတင်ငင်ရဲ့အဲ့ဒီဆိုင်အားလုံးရေးတက်ခွဲရထောက်ရမှာအခုလည်းမတင်ငင်ရထောက်ရခဲ့တာမရှိဘူး
။နေပြည်တော်တဝိုက်ဖန်ဝန်းရန်ထုတ်ပေးရေးတောင်းဆိုချက်ကိုအရင်တရားခွင်တုံးကပယ်ချခဲ့တာပါ။တရားခံပြေးမှုကိုရာဇဝတ်မှုကျင့်ထုံးပုံမှန်912အရာတရားရုံးကစစ်ဆေးရမှာလိုအပ်ချက်တွေရှိနေပြီးပြင်ဆင်မှုလုပ်ပေးဖို့ရှေ့နေဦးနေလာကတရားရုံးကိုတင်သွင်းထားပါတယ်။ရာဇဝတ်ဆိုင်ရာပြင်ဆင်မှုထဲမှာနေပြည်တော်တဝိုက်ဖန်ဝန်းရန်တစ်ခုထုတ်ပေးရေးနဲ့နောက်ထပ်တရားခံတွေဖော်ထုတ်နိုင်ရေးတရားရုံးမှာစုံစမ်းစစ်ဆေးနိုင်ဖို့လိုအပ်တဲ့အထောက်အထားတွေတရားရုံးကိုတင်သွင်းဖို့ဆိုတဲ့ကိစ္စတွေပါဝင်ပါတယ်။ဒါပေမဲ့တရားခံအောင်ဝင်းခံကိုဖမ်းမိနိုင်ရေးအတွက်နိုင်ငံတကာရဲတပ်ဖွဲ့ Interpol နဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရဖို့ဒူရဲမှူးကြီးတင်ဝင်းကပြောပါတယ်
။စဖွဲ့ဟိုပြည်ထောင်စုကတွေကကျွန်တော်တို့ကသူ့ရဲ့ biography နဲ့အားလုံးတော့ပြည်နယ်တိုင်းအားလုံးတွေဖြန့်ထားတယ်လေ။အဲဒီမှာ Interpol မှာလည်းအားလုံးပို့ပြီးတော့ဆောင်ရွက်နေတာပဲ။အဲ့ဒီချိန်နေပါပဲ။အခုလက်ရှိတော့ဆောင်ရွက်ဆဲလို့ပဲသိထားပါ
နိုင်ငံတော်အတိုင်ပင်ခံရိုးညွန်ကြားရေးမှူးချုပ်ဦးစော်ထီကတော့အောင်ဝင်းခိုင်ကိုဖမ်းမိနိုင်ရေးလှုပ်ဆောင်ချက်နောက်ဆုံးအခြေအနေကိုပြောပါတယ
်။နှစ်ပိုင်းရှိတယ်ဗျာ။နှစ်ပိုင်းကတော့ဒီပြစ်မှုပါဝင်ပတ်သက်လို့စုံစမ်းစစ်ဆေးတဲ့ရဲအလုံငန်းပေါ့။ရဲလုံငန်းကရဲလုံငန်းလုပ်ပြီးသွားတယ်။လုပ်ပြီးသွားပြီးတော့ဒါတရားရုံးတင်တဲ့အဆင့်ရောက်သွားတယ်။အဲရဲလုံငန်းမှာတစ်ခုကျန်တာပါလဲဆိုတော့အောင်ဝင်းခိုင်ဖမ်းပြီးရမယ့်တစ်ခုကျန်တယ်။အောင်ဝင်းခိုင်ဟို မိဖို့လိုတယ်ပေါ့နော်မိဖို့အတွက်လည်းရဲတပ်ဖွဲ့ကအကျိုးစားပြီးဆောင်ရွက်နေတယ်နိုင်ငံတကာရဲတပ်ဖွဲ့နဲ့ချိတ်ဆက်ပြီးတော့ဒီလိုဆောင်ရွက်နေတယ်မိသားပြီးသားလူတွေကတော့သူ့သူ့တွေကထိုက်တဲ့ဖြစ်တယ်ဟိုတရားသူကြီးရဲ့အဆုံးချက်ကိုနာခံရမယ်အခြေအနေဒီအခြေအနေကတော့နောက်ဆုံးအခြေအနေ
ဥက္ကဏီကိုလှုပ်ကြံမှုမှာပါဝင်တဲ့ကြည်လင်းအောင်ဝင်းစော်ဇေယျဖြူအောင်ဝင်းထွန်းတို့ကိုပြည်မှုကြီးအမှတ်45မြင်းဆောင်2016ဇာဇာကြီးပုံမှတ်320 34 212တွင်နဲ့တရားစွဲဆိုထားပြီးတနသမားကြည်လင်းနဲ့အောင်ဝင်းစော်တို့ကိုပြည်မှုကြီးအမှတ်46မြင်းဆောင်2019လက်နက်ဥပဒေပုံမှတ်19စာလုံးဂါကြီးတွင်နဲ့တရားစွဲဆိုထားပါတယ်ဥက္ကဏီကိုလှုပ်ကြံတပ်ဖြတ်မှု6ကြိမ်မြောက်ရုံးချင်းကိုတော့ဧပြီလ28ရက်နောက်တစ်ပတ်တောက်ကြနေ့မှာထပ်မံစစ်ဆေးမှာဖြစ်ပါတယ်။ရှင်းနေဥကူနီဟာအင်ဒိုနီးရှားနိုင်ငံကအကြီးတန်းခေါင်းဆောင်မှုလေးလာရေးခီးစဉ်အပြီးဇန်နဝါရီလ29ရက်ညနေပိုင်းကရန်ကုန်အပြည်ပြည်ဆိုင်ရာလေဆိပ်ကိုအရောက်မှာတနသမားကြည်လင်းရဲ့အနီးကပ်ပြစ်ခတ်လုကြံခံရပြီးနေရာမှာတင်တည်ဆုံးခဲ့ရပါတယ်ခင်ဗျာ။
ရရှိမြတ်ခင်ဗျာပြီးခဲ့တဲ့သတင်းပတ်တွင်နှစ်သက်ကိုကူးပြောင်းခဲ့တဲ့နှစ်ဆန်းတရက်နေ့မှာမြန်မာနိုင်ငံငြိမ်းချမ်းရေးအတွက်အဓိကလေးပီးပြောကြားသွားတဲ့နိုင်ငံခေါင်းဆောင်တွေရဲ့နှစ်သက်မေကွန်းတွေကနေပြည်သူတွေအနေနဲ့ဘာတွေများမျှော်လင့်နိုင်မှာလဲဒီမေကွန်းတွေအပေါ်မှာဘယ်လိုယူဆကြပါလဲဒီတစ်ပတ်ဒိုင်းအလီလိုက်အစည်းအဝေးမှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ်1-2-3-2-3-2-9-9-4ကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီ VOE ရဲ့အီးမေးလ်လိပ်စာ burmese@voenews.com ကိုကြိုတင်ပြပို့ထားနိုင်တယ်လို့ VOE Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပြပို့ထားနိုင်ပါတယ်။စနေညဒိုင်းရိုက်လိုင်းအစီအစဉ်ကနေပြောကြိုဆိုပါရခင
်ဗျ။ဒီကနေ့ည VOE ဒိုင်းရိုက်လိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်ခင်ဗျာ။အခုတော့ထိုင်းရောက်မြန်မာအလို့သမားတွေအခြေအနေကြည့်ရအောင်ပါ။ထိုင်းမြန်မာနယ်စပ်ကော့တောင်းမြို့ရဲ့တဖက်ကမ်းရနှောင်းမြို့မှာရှိတဲ့ကာရာအိုကေဆိုင်တစ်ခုကိုထိုင်းရဲကဝင်ရောက်စီးနင်းခဲ့ရမှာပြည်ထစာလုပ်ငန်းမှာလုပ်နေတဲ့မြန်မာနိုင်ငံသား2ဦးနဲ့ခုနှစ်ရက်နေထိုင်ခွင့်ဗီဇာကင်ဆယ်ထားတဲ့အသက်20ကျော်အရွယ်မြန်မာနိုင်ငံသူ4ဦးကိုဖမ်းမိခဲ့ပါတယ်။ VOA သတင်းတောက်မအေးမာကတင်ပြပါမယ်
။ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့ရနှောင်းမြို့မှာမြန်မာအမျိုးသမီးပြည်ထစာတွေနဲ့စီးပွားရှာနေတဲ့ကာရာအိုကေဆိုင်တစ်ခုကိုထိုင်းရဲတွေနဲ့တူဝင်ရောက်စီးနှင်းခဲ့ပြီးမြန်မာနိုင်ငံသား6ဦးကိုဖမ်းဆီးခဲ့ကြောင်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကပြောပါတယ်။
ရနောင်မျိုးအဲ့ဒီလမ်းဘောဖက်ကစင်လမ်းမပေါ်မှာရှိတဲ့ရွှေရည်ဒီကာရာအိုကေနဲ့ပြည်စာခန်းပေါ့တကွေးနေ့ည7:00နာရီခွဲအချိန်ကအဲ့ဒီမှာကျွန်တော်တို့ဟိုဝင်ရောက်စီးနှင်းကြတယ်ပေါ့အဲ့ဒီထိုင်းတောင်ပိုင်းကအဲ့ဒီလဘကအရာရှိနေတဲ့အတူနဲ့အဝင်ကြည့်တဲ့အချိန်ကမှအဲ့ဒီပြည်စာကောင်းလောက်တဲ့မြန်မာမျိုးသမီးနဲ့သူရဲ့မောင်တယောက်နောက်ပြီးတော့ဒီပြည်စာလောင်ငန်းကိုလုပ်နေတဲ့သူကတော့စုစုပေါင်း၄ယောက်ဟာသူတို့ကိုဖမ်းမိနိုင်ခဲ့တယ်ပေါ့
တရားဝင်နေဆက်ချက်ကျော်တဲ့လက်မှတ်တွေနဲ့ထိုင်းနေဆက်ရနှောင်းမြို့ကိုလာရောက်ပြီးပြည်စာလုပ်ငန်းတွေနဲ့အသက်မွေးဝမ်းကြောင်းပြုနေတဲ့အသက်20ကျော်အရွယ်မြန်မာမိန်းကလေးတွေဟာမြန်မာနိုင်ငံမှာစီးပွားရေးအဆင်မပြေတာကြောင့်အရင်းနှီးရဖို့အတွက်လာခဲ့ကြတာဖြစ်တယ်လို့လည်းဆိုပါတယ
်။ကော့တောင်းဖက်ကနေပြီးတော့အဲဒီ border pass လို့ခေါ်တဲ့တပတ်နေထိုင်ခွင့်ရှိတဲ့ရှားအုပ်တွေနဲ့ကုလာပြီးတော့မှလိန်အလို့သမားဖြစ်လုပ်နေကြတဲ့မျိုးသမီးတွေဖြစ်ကြောင်းကျွန်တော်တို့ဒီသူတို့တွေရဲ့ threshold share ရပြီးရတယ်။အဲဒီမျိုးသမီးတွေကတော့တယောက်ကကော့တောင်းကဖြူပြီးတော့ကျန်တဲ့မျိုးသမီးတွေကတော့ရန်ကုန်လှိုင်းတရာအာတို့တာဂေရာတို့ကဖြစ်တယ်ရန်ကုန်လှိုင်းတရာကမျိုးသမီးရုပ်ချော့ချော့လေးနဲ့ကောင်းပါလေဆိုလို့ရှိရင်သူကဟိုလက်ပြဆိုင်ပွင့်ဖို့အတွက်တင်တဲ့တဲ့တာရှောက်လာရှိပြီတဲ့အရင်းနီးလာရှာတာတဲ့နောက်သုံးလေးလာလာလို့ရှိရင်ပြန်တော့မယ်တဲ့သူတို့ကဧည့်သည်လာရလာတယ်လို့ရတယ်ပေါ့နော်အနည်းဆုံးတော့တစ်ပေါင်းကျော်လောက်တော့ဝင်ဝင်ရှိရတယ်တဲ့
ထိုင်းမြန်မာနယ်စပ်မြို့တွေမှာတော့မြန်မာနိုင်ငံသားပြည်ထစာအမျိုးသမီးတွေကိုကာရာအိုကေဆိုင်အတော်များများမှာတွေ့ရတတ်ပါတယ်။တချို့ဆိုရင်ကြောင်းနေတဲ့အရွယ်အသက်မပြည့်သေးတဲ့ကလေးတွေဖြစ်ကြပြီးထိုင်းရဲတွေကဝင်ရောက်စီးနင်းတဲ့အခါတိုင်းမှာအသက်မပြည့်သေးဘူးဆိုရင်တော့ထိန်းသိမ်းရေးစခန်းတွေကိုပို့ဆောင်လေးရှိပါတယ်။အသက်18နှစ်ကျော်ပြီဆိုရင်တော့ဖမ်းဆီးထိန်းသိမ်းပြီးအပြစ်ပေးအရေးယူတာတွေလည်းလုပ်ခဲ့ပါတယ်။ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကတော့ဒီနှစ်ထဲမှာပဲလူကုန်ကူးခံရသူပေါင်း40ကျော်ကိုကယ်ဆယ်နိုင်ခဲ့ပြီးလူကုန်ကူးမှုတွေနဲ့ပတ်သက်တဲ့ပြည်ထစာရုံတွေကိုဝင်ရောက်စီးနှင်းမှုတွေလုပ်ခဲ့ရမှာတော့ဒ Daha dutiya jen chite lule pyo suge baare shen.
Mai maye dhrin pibu jhe pye baare. Kuro nengenaga dhrin lwari be leya onba. Pinti nengen pari miuro ye tinga ya chauze lize lamma jipo ma. Tamiya niga ajanpe takaimu pye baage bi nao. Lonyo ye tu tinja ta baare. Di takaimu ha tinengen ni sa tin jenpa me. Pinti nengen yueka upwe bo yekambu dzon de ya shila ne madala. Adu tibye miuda yi wadi leya zon tamra launri la la.
ကောင်းသွားနိုင်သလားဆိုတာပါရီမြို့မှာနေထိုင်နေတဲ့ဘီယွန်ရန်ကုန်ရုပ်ရှင်မင်းသားကြီးဦးအောင်ကိုကိုဦးကျော်စံသားကမေးမြန်းရမှာလုံညိုရေးအခြေအနေကိုစာပြီးပြောပါတယ်အခုတော့ဆိုင်ရွယ်ပြန်ခွင့်တော့ပြောဒီနေ့စာပြီးခရိုင်လူစီစီအကမဟုတ်တော့တော့မှပြန်ပြီးတော့ခွင့်နေပါတယ်ဘုံဖြစ်ကုန်ပြီပါလေတန်လို့ကြတယ်ဟုတ်ကဲ့ဒါမှအဲ့ဒီဟိုစင်ထရစ်ကကန်ဒီဒိတ်အီမန်နျူအယ်မက်ကွန်ရ
alari itu senjena itu dia tu pun nebe malah pare. Aku ye jitu ngaco rongjong ye, itu macam kita biro, biro korang lah biro senji bagai sah tu elu ceni masih ni tak boleh. Jadi pari mew ye, dia sahzi lizik macam tu je. Tamara ini leh mewu apa ya? Aduh, cerita jaga tu terolehu, popi tu rongjong mew ini leh pun biru saja tu boleh mew.
Jika buat jumpa pun niat tu ngaco luma ulo, jangan takkan mew pucat esro. Di takkan mew ha. Tinden nangan juga buat gaya melu tungtak turisi barai. American sama nak alat tu tu datang mah biar tahu barai. Juga buat di takkan mah gaya ikhani melu siapa belu zboya barai. Juga buat bawah di takkan mah belu gaya ikhani itu mah dale.
Gaya ikhani tu aku tu lupa tu lembek tu lo di mah aku mah tungtak lain tungsi je kacar. Oh, ama mara hoga ka sete tungtak naga tu api mah pule. Di luar karya mah korea sahut tu nabi dah lenda lepa basi je. Tuhan lepas itu sumpah agar aku sesuai dengan sari bahaya, jangan lupa mempahami itu. Cacing itu lengan, pih macam dia itu bahaya. Jangan terkutuk, jadi macam dia juga.
Nengah ini apa sih? Oh, guru, tak kau mui pelaro, piwing-wing lo, nazar isu kisah lo, ada logo, uzap dia, lepas itu wadi juga, di juga kau mah leh tuan ini temala, tu tuan. Marin lepas lo, temra lang, naya lah, naya lah lah, belau si tuan ini malah tak kau mui.
Ada dalam tu Marie Le Pen ni, nabi Macron bawa dia dengan rumah ni, bunyi hamu dia, dia tu macam itu. Ah, cuit punya lah Marie Le Pen, karanya puri China tu, tu juga kau dah sih dah kajar. Tuwara terawu China di negara kita kisari bahaya, kata pengu. Tuwara China kaum mereka tu bomu, kita baru juga kau ni patut dia. Tamara people sura kajar, hari tu nak guna pihon Mr Macron ni.
Ayi, mari lupa engar, mati mungkin mati lagi jangan ya. Kini lulu ya dbora, belu, si tuan ni malah ayi, piwing piwing pi jaru baru, beko bobi lo ada tuan ni malah di, luta kai muzak ayi, kini dengan siari radio, TV rumah, tungtak je de pujar ayi, belu jam ni malah siapa, lulu dbora ni pada pi.
Lulu juga ada tu, aku guna berdua tu interview di, lulu ni leka malah tu, kahai lulu berdua, si weka pun ada pada pi jo. Lesyo ini marom hobi sudah kebom juga ni. Ya bari aro, aduh tu bom ni siapa? Tenun ini macam mana? Macam apa?
Nampak tu macam naja. Ipinte nanya ni kebaca sering naji ya. Belu tung taja walai. Di kisah ni juga biasa semua ni pada lu atau cah. Di kisah apa mah belu?
Sering hari kan waktu di mana debay di lo cacing lu bari. Mending ya saya ini lu cari. Sering tu mari bom. Di dulu ya opini mah bersih dah kajar. Oh, di dulu juga lepe. Mereka ubah urut jekpas dia, jom sih usah lagu tu, entah ini macam mana jadi. Atau tu pengen orang wenye ni tu, sih suruh dia sih lepas dia, nampak turis, nama kiri tuan leh leh tu dia, leh nama tu dia baru pergi pergi masuk, yang pula apa, yang ada pergi pula, ada ni tu pula, tu tu lepas di, lesi aje ni mara tu rumah di, juga boleh masuk, lumi kat dah, selumi semua ni masih ada.
Biyon rengu minta yu uang kogu ujozan na mimiang gilaba kuro jamma yidrin loarbogu nazin yaba me. Atenyo anta wa bipo tamam ho sipo kusa nidu bao kabatuwa ma tambang toyan nase jolau si nide lu WHO kabat jamma yi apwe yi ga kamman lai bi dipyatana gu yibo pishinbu lu anide lu pyo jabare. Po kusa nidu amyazu ga yoga po shimshi santa naibu ne. Kuda nampu cini masih jauh lo WHO ga taubya barai. Tiro, adanya antara posisi masih belu tinai ma barai. Belu kagui nain dale surari go masih mian moga suzi tembak tabarai.
ကမ္ဘာ့တဝန်းအသေးယောဂဆိုင်ရာအစီရင်ခံစာကိုဧပြီလ22ရက်နေ့တုန်းက WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကထုတ်ပြန်ခဲ့တဲ့ထဲမှာ Chronic Hepatitis Virus လို့ခေါ်တဲ့အသေးယောင်အသဝါပိုး B နဲ့ C ကူးစက်မှုကိုအဓိကထောက်ပြထားပါတယ်။အရှိတောင်အာရှဒေသမှာဆိုရင်မြန်မာနိုင်ငံအပါအဝင်အသေးယောင်အသဝါ B ပိုးကူးစက်နေသူပေါင်း39သန်းလောက်ရှိနေပြီးတော့ C ပိုးကူးစက်နေသူပေါင်း10သန်းလောက်ရှိတယ်လို့အစီရင်ခံစာမှာဖော်ပြထားပါတယ်။ကမ္ဘာတဝန်းမှာတော့ B ပိုးဒါမှမဟုတ် C ပိုးကူးစက်နေသူစုစုပေါင်းကတန်ပေါင်း325သန်းလောက်ရှိတယ်လို့ WHO ကခန့်မှန်းထားပါတယ်။အဲ့ဒီထဲမှာအများစုဟာယောဂပိုးရှိမရှိစမ်းသပ်မှုကုသမှုမလုပ်နိုင်ကြတဲ့အတွက်တန်းနဲ့ချီဟာတဖြည်းဖြည်းနဲ့အသေးယောဂအသေးကင်ဆာနဲ့အဆိုးဆုံးသေဆုံးနိုင်တဲ့အခြေအနေကိုရောက်မဲ့အခြေအနေကိုရင်ဆိုင်နေကြရတယ်လို့ဆိုပါတယ်။ဒါကြောင့်ဒီပြဿနာကိုကမ္ဘာတဝန်းအရေးပေါ်ကင်တွယ်ဖြေရှင်းသွားကြဖို့ WHO ကတိုက်တွန်းထားပါတယ်။အသေးရောင်အသဝါပိုးဆိုတာဟာကိုယ်မှာကူးစက်နေတယ်ဆိုတာချက်ချင်းသိနိုင်ဖို့ခက်ခဲတဲ့အတွက်ယောဂါဖြစ်လာမှသိကြတာများတယ်လို့ဗြိတိန်နိုင်ငံ Leeds မြို့ကသမားတော်ဒေါက်တာတက်ကိုကိုကရှင်းပြပါတယ
်ဒီတိုင်းဆိုလို့ရှိရင်မသိနိုင်ဘူး Hepatitis B ရှိနေလား C ရှိနေလားမသိနိုင်ဘူးသူကဝင်သွားပြီးရင်သူကသူ့ဟာနေနေသူအသေးထဲမှာနေပြီးတော့အသေးရေပေါ့နော် cell တွေတော်တော်များများပျက်စီးတော့ကြတော့မှအသေးရ liver failure ဆိုတဲ့ stage ရောက်တော့မှကိုကတည်တာဒါမှမဟုတ်လည်း cancer ဖြစ်တဲ့ stage ရောက်မှကိုကတည်တာအဲ့ဒါကြောင့်ကြည့်နေတော့ဘာမှအဲ့လူတယောက်က hepatitis ရှိတာမရှိလားဆိုတော့ complication မရှိတဲ့လူတယောက်ကကြည့်လိုက်တာလည်းမသိနိုင်ဘူးကိုကိုကိုလည်းမသိနိုင်ဘူးအပြင်အလူကလည်းမသိနိုင်ဘူး
အဲ့တော့ဒီအသေးရောင်အသဝါပိုးကူးစက်တယ်ဆိုတာဘယ်လိုမျိုးကူးစက်နိုင်တာပါလဲရှင့
်ဘယ်လိုကူးလဲဆိုလို့ရှိရင်အမေကနေပြီးတော့ကလေးမွေးတဲ့အချိန်မှာလည်းကလေးစီကိုကူးနိုင်ပါတယ်ပြီးလို့ရှိရင်ဆေးထိုးအပ်တယ်ပေါ့နော်မတန့်ရှင်းတဲ့ဆေးထိုးအပ်တယ်ကိုသုံးဆွဲခြင်းအပြင်လည်းကူးနိုင်ပါတယ်အဲ့မှာဆေးထိုးကနှစ်ပိုင်းရှိတာပေါ့တစ်ပိုင်းကတော့ဒီဆေးရုံနေဆေးကန်းနေမှာတစ်ခါသုံးအပ်တယ်မသုံးတဲ့အတွက်လည်းဟိုးအရင်ကပေါ့နော်အခုတော့အဲ့ဒါမျိုးတွေမရှိတော့ပါဘူးကိုယ်တစ်ခါသုံးအပ်တယ်သုံးနေပါကြပါပြီလူတွေလည်းကျန်းမာရေးပုဂ္ဂိုလ်တွေအများကြီးတို့ဝါလာတဲ့အတွက်ပေါ့နော်ပြီးလို့ရှိရင်နောက်အရေးကြီးတာတစ်ခုကတော့ဆေးသုံးဆွဲမှုမူရဲ့ဆေးဝါးသုံးဆွဲတဲ့အခါမှာအကျိုးရဲမူရဲ့ဆေးဝါးထည့်တဲ့အခါမှာအနဲ့သုံးရအဲ့အပ်တယ်ကမတတ်မရှင်းမနဲ့တရားမတရားအတူသုံးဆွဲတဲ့အခါမှာအဲ့ဒါတွေကတယောက်နဲ့တယောက်ကူးသွားပါတယ်အခုကအဓိကကတော့မူရင်ဆေးဝါးတုံးဆွဲတဲ့လူတွေမှာပုံများပါတယ်ပြီးရင်နောက်တစ်ချက်တနည်းကတော့လိင်ဆက်ဆံတဲ့နေရာနေကူးတာပေါ့နော်အဲဒီတော့ကျွန်တော်လိင်ဆက်ဆံတဲ့နေရာမှာလည်းကာကွယ်ပေါ့နော်ကွန်ဒွန်တုံးဆွဲကူးဆက်တဲ့ risk တွေအများကြီးရောနိုင်ပါတယ
်ကိုယ်စီမှာအသေးအောင်သွားဖို့ရှိတယ်မရှိဘူးဆိုတာကိုဆရာဝန်တိုင်းကစစ်ဆေးပေးနိုင်တဲ့အတွက်လူတိုင်းစစ်ဆေးကြည့်တဲ့နယ်လို့ဒေါက်တာတက်ကိုကူကအကြံပြုပါတယ်ကုသမှုလိုအပ်တယ်ဆိုရင်လေကုသတဲ့နာကိုအခုလိုရှင်းပြပါရစေ
။တချို့လူတွေကပြောတယ်ဒီ hepatitis ကမကုပဲထားလဲဘာမှမဖြစ်ဘူးဆိုတာမှန်ပါတယ်ဘာမှမဖြစ်ဘူးလေချက်ချင်းတော့ဘာမှမဖြစ်ဘူးပေါ့နော်။နောက်9နှစ်10နှစ်ကြာတဲ့အခါမှာကိုယ့်ရဲ့ကျန်းမာရေးကိုကြည့်ပြီးလောက်အောင်ဟိုကုအောင်မယ်မကုလို့ရှင်းအသေးကျွတ်သွားတဲ့ယောဂါဖြစ်တဲ့ပြီးအသေးကလုံးဝအလုံးမလုပ်တော့တဲ့ယောဂါဖြစ်မယ်ပြီးလို့ရှင်းအဆိုးဆုံးတော့ cancer ဖြစ်မယ် liver cancer ပေါ့နော်။အဲ့ဒါတွေမဖြစ်အောင်လို့ treatment ကိုယူကိုယူရပါမယ်။ဒီ virus ကို control လုပ်တဲ့ဆေးရှိပါတယ်။တချို့လဲအဲ့ဒါတွေနဲ့ထိုးပြီးတော့ပျောက်ကင်းသွားတဲ့လူတွေလည်းရှိပါတယ်။ကဲ၍ risk တဲ့အခါမှာ negative ဖြစ်သွားပြီဆိုလို့ရှိရင်တော့ကျွန်တော်တို့ကအဲ့ဒီလူတွေဟာ vaccine ထိုးရပါမယ်။ကလေးရောလူကြီးရောကလေးမှလည်း hepatitis vaccine ရှိပါတယ်။ပြီးရင်လူကြီးတွေမှလည်း hepatitis vaccine ကိုထိုးထားရပါမယ်။ထိုးထားပြီးလို့ရှိရင်နောက်ပြီးလို့ရှိရင်လည်း booster vaccine ဆိုတာပေါ့နော်။9နှစ်တန်ဒီရှိတော့အဲ့လိုမျိုးပြန်ပြီးတော့ထိုးတဲ့ဟာမျိုးပေါ့နော်ကိုကိုခန္ဓာမှာအမြဲဒီ hepatitis ဝင်မလာအောင်ကာကွယ်နိုင်လားကိုကနေအဲ့လိုမျိုးကြိုတင်ပြီးတော့လှုပ်ထားလို့ရပါတယ
်ဗြိတိန်နိုင်ငံ Leeds မြို့ကသမားတော်ဒေါက်တာတက်ကိုကိုဖြစ်ပါတယ် WHO ရဲ့စာရင်းအရ2015ခုနှစ်အတွင်းမှာအသေးအောင်အသဝါယောဂါကြောင့်သေဆုံးသူကမ္ဘာတဝန်းမှာ 1.3 သန်းကျော်ရှိပါတယ်ဒီယောဂါဟာပြည်သူ့ကျန်းမာရေးအတွက်အဓိကစိန်ခေါ်နေတဲ့ယောဂါတစ်ခုဖြစ်ပြီးအရေးပေါ်ကင်တွယ်ဖို့လိုအပ်နေတယ်လို့ WHO ညွှန်ကြားရေးမှူးချုပ်ဒေါက်တာမာဂရက်ချန်းကပြောပါတယ်အသေးရောက်အသဝါပိုးတိုက်ဖျက်ရေးအတွက်ကာကွယ်ဆေးနဲ့ဆေးဝါးတွေကို WHO အနေနဲ့လိုအပ်သူတွေလက်ထက်ရောက်နိုင်ဖို့ကြိုးစားသွားမှာဖြစ်တယ်လို့လည်းကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောထားပါတယ်ရှင်
မဆူမြင့်မွန်ပြောပြခဲ့တာပါ VOA ကနေအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်အစီအစဉ်နောက်ပိုင်းမှာလည်းအမျိုးသမီးကန္တာသိပ္ပံနည်းပညာနဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာတွေကိုလေ့လာနိုင်ကြမှာဖြစ်ပါတယ
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။
ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ကစနေနေ့မနက်ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒူမီတာ32 kHz 633ညလိုင်းဒူမီတာ40 kHz 4433ညလိုင်းဒူမီတာ50 kHz 5995တို့ကနေမနက်9နာရီထိဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်အခုဒုတိယနိုင်ဝက်အတွင်းမှာတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာသိပ္ပံနဲ့ဤပညာကဏ္ဍနဲ့အတူအမျိုးသမီးကဏ္ဍကိုတင်ဆက်တဲ့အခါမှာတော့
အဲ့ဒီဟာဆိုလို့ရှိရင်ဒီကရေဆိုးတွေကိုသူတို့ကအဲ့ဒီအတိုင်းပဲလှုပ်ချတယ်လှုပ်ချတဲ့အတွက်ရေဆိုးကတနည်းလားရေမြင့်တဲ့ကိုစီစဉ်သွားတယ်ရွသူရသားတွေကအဲရွေးချယ်စာမရှိ
မကြခင်နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့အက်ဒီတာအာဘော်မြန်မာပြည်ဆိုင်ရာအက်ဒီတာအာဘော်နဲ့သတင်းဆောင်မတွေကိုမူရင်းအာဘော်မပြက်ဒေါခင်မျိုးသက်ကစူးစီးတင်ဆက်ထားပါတယ
်မြန်မာနိုင်ငံရဲ့ Mother Teresa မဟုတ်ဘူးဆိုတဲ့ခေါင်းစဉ်နဲ့ဆောင်းမရှင် Gwandaya ကသူ့အမည်ကိုတောက်ချန်နေထုတ် Daily News မှာရေးပါတယ်။ဒေါန်ဆန်းစုကြည် BBC နဲ့အင်တာဗျူးမှာကျမဟာ Mother Teresa မဟုတ်ပါဘူးလို့ပြောတာဟာတရားပါလေတဲ့။မြန်မာနိုင်ငံရဲ့လုံခြုံရေးကိစ္စရဲ့အားလုံးကိုထိန်းချုပ်ခွင့်ရထားတဲ့စစ်တပ်ရဲ့ဖွဲ့စည်းပုံအောက်ကအုပ်ချုပ်နေရတဲ့ဒေါ်စုဟာသမရဖြစ်ခွင့်တောင်မရခဲ့တယ်လို့နိုင်ငံတော်တိုင်ပင်ခံဆိုတဲ့ယာရူးထွန်းပြီးတင်ဝင်အာဏာရနေပေမဲ့သူ့ကိုယ်တိုင်တောင်တိတ်ပြီးလုံခြုံတာမဟုတ်ပါဘူးတဲ့။စစ်တပ်ကအချိန်မရွေးကြိုက်တယ်လို့အာဏာပြန်သိမ်းနိုင်တယ်မို့စစ်ဘိုလ်ချုပ်ကြီးတွေကိုလူသည့်ရှင်ကြားတိုက်ခိုက်တာမျိုးသူမလုပ်ခဲ့ဘူးလို့ဆိုပါတယ်။ဒါကြောင့်ရခိုင်မှာစစ်တပ်ရဲ့လုပ်ပုံဆိုးရတယ်လို့ BBC ကဝေဖန်တော့သူလက်မခံပဲရခိုင်မှာရန်လိုမှုတွေအများကြီးရှိနေပြီးကွဲပြားမှုရှိနေတယ်လို့မွတ်စလင်အချင်းချင်းတပ်ဖြတ်တာမျိုးပါရှိနေတယ်လို့ပြောခဲ့တာပါ။လူနည်းစုမွတ်စလင်တွေကိုဗုဒ္ဓဘာသာအများစုကကြောက်တာအဓိပ္ပာယ်မရှိဘူးလို့ပြောပေမဲ့လည်းလွန်ခဲ့တဲ့ရာစုနှစ်တွေမှာကြည့်ရင်တချို့ကဗုဒ္ဓဘာသာနိုင်ငံတွေဖြစ်တဲ့အင်ဒိုနီးရှားကနေအာဖဂန်နစ္စတန်အထိမွတ်စလင်နိုင်ငံတွေဖြစ်ကုန်တာပါတဲ့ဒီလိုအန်ဒီယေဂိုရောစစ်တယ်လက်ထဲတိုင်းပြည်ပြန်ပြီးအံ့ရမယ်အန်ဒီယေဂိုပါဒေါ်စုတက်ကစဉ်းစားစရာပါဒေါ်စုကိုအသားရောင်မခွဲခြားရေးရှေ့တန်းကတိုက်ပွဲဝင်ခဲ့တဲ့မန်ဒယ်လာနဲ့နှိုင်းချသူတွေအတွက်တော့မန်ဒယ်လာထောင်ကထွက်ပြီးတောင်အာဖရိကသမရဖြစ်တော့သူလှုပ်ချင်တာကိုလွတ်လပ်လပ်လပ်လုပ်နိုင်တယ်လို့တီးတဲ့အချိန်သူရောစင်လိုနေနိုင်ခဲ့ပေမဲ့ဒေါ်စုကတော့သူ့လောက်ကံမကောင်းပါဘူးတဲ့သူဟာလောဘကြီးပြီးဖိနေတဲ့မြက်ကမ်းမျိုးချစ်ဘိုးချုပ်ကြီးတွေသူတို့ရဲ့အာဏာအသားတကြီးဖြေလျှော့တာဖို့အတွက်အံ့ဩစရာကောင်းလောက်အောင်ကြိုးစားနေတာနဲ့တစ်ချိန်တည်းမှာပဲရခိုင်မှာစစ်တပ်ရဲ့ရဆက်မှုတွေကိုတားဆီးဖို့သူ့ဘောင်တွေကပဲတက်နိုင်တယ်လို့လုံနေတယ်လို့ဆင်အာနာရှင်အောင်နှစ်ပေါင်း60လောက်နေရတဲ့ဒီမိုကရေစီရာဂါစာမြန်မာနိုင်ငံကိုရှုံ့ချုံမှုအောက်ပြန်ပြီးမရောက်စေဖို့ဒေါ်စုရဲ့လှုပ်ဆောင်မှုတွေဟာသူရောစင်လုံနေတာမဟုတ်ပေမဲ့ပါနဲ့တဲ့နိုင်ငံရေးဥဆောင်မှုပေးနေတာပါလို့យေတာထားပါတယ်ဧပြီ20ရက်နေ့ထုတ် Geopolitical Futures မှာတရုတ်ရဲ့မြန်မာနိုင်ငံပေါ်ချင့်ကပ်မှုအသစ် China's New Approach to Myanmar ဆိုတဲ့ခေါင်းစဉ်နဲ့ဆောင်းမရှင် Zander Snyder ကရေးပါတယ်။တရုတ်ဟာအရင်ကမြန်မာနိုင်ငံမှာထိတဲ့ရင်ဆိုင်မှုတွေဖြစ်အောင်လုပ်နေရတာကနေအခုငြိမ်းချမ်းရေးအတွက်ညှိနှိုင်းမှုတွေလှုပ်လာနေတယ်လို့အစချီထားပါတယ်။အရှိန်နဲ့တောင်တရုတ်ပင်လယ်ကမ်းရိုးတန်းတွေပိုင်းနဲ့တရုတ်ဟာအိန္ဒိယသမုဒ္ဒရာသွားမယ်ဆိုမလက္ခဏာရေလက်ချားကိုဖျက်ရပြဿနာဖြေရှင်းမှုအတွက်ရေလန်းကုန်းလန်းတွေရှာနေတာဖြစ်ပြီးဒီထက်မှမြန်မာနိုင်ငံကိုဖျက်တာဟာအဆင်ပြေဆုံးဖြစ်နေပါတယ်တဲ့။နေဆက်တလျှောက်ကလက်နက်ကန်တိုင်းရင်းသားတွေဟာတရုတ်အတွက်ကောင်းကျိုးသောဆုပ်ပစ်ကိုပါပေးနိုင်တာဖြစ်ပြီးအရင်ကစစ်တပ်ကိုပုံကန်နေတဲ့တိုင်းရင်းသားတွေကိုလက်နက်တွေပေးပြီးအစိုးရထိန်းချုပ်မှုရောက်အောင်လုပ်ခဲ့တာမို့နေဆက်ကလက်နက်ကန်အဖွဲ့တွေပေါ်ဩဇာညောင်းခဲ့တယ်လို့ငြိမ်းချမ်းရေးညှိနှိုင်းမှုလုပ်နေတဲ့အစိုးရနဲ့အပေးအယူလုပ်ရမှာပါနိုင်ွက်ကင်ထားနိုင်တယ်လို့ဆိုပါတယ်။မကြသေးခင်ကနေဆက်ဒေတာတိုက်ပွဲတွေကြောင့်တရုတ်နိုင်ငံနဲ့ဒုက္ခတွေတောင်းနဲ့ချီဝူလာတဲ့ပြဿနာအပြင်မြန်မာနိုင်ငံကိုဖျက်ပြီးဖောက်လုပ်နေတဲ့ရင်းနှီးတဲ့သဘာဝတံတွေပိုက်လိုင်းတွေရဲ့လုံခြုံရေးကိုပါထိခိုက်လာနေတာမို့တရုတ်ကလက်နက်ကင်အဖွဲ့တွေနဲ့မြန်မာအစိုးရတို့ကြားချောင်းဝင်ညှိနှိုင်းတာအပအဝင်ပုံစံပြောင်းမှုစလုပ်လာတယ်လို့ရှိပါတယ်။ပြောင်းလဲတာကချင်းကပ်တဲ့နည်းပြူဟာဖြစ်ပြီးတရုတ်အနေနဲ့ပုံကန်တိုက်ခိုက်မှုတွေကိုပုံမှန်နည်းနည်းအားပေးရင်မြမအရှိမြောက်ဒေတာတွေကိုစစ်တပ်ကောင်းကောင်းမထိန်းချုပ်နိုင်အောင်ကာကွယ်ပြီးတရုတ်နိုင်ငံနဲ့တရားစတာပို့နိုင်အောင်ပိုက်လိုင်းတွေတည်ဆောက်နိုင်တယ်လို့ပုံကံမှုတွေကိုတိတ်တဆိတ်အားပေးရင်ပိုက်လိုင်းတွေဆောက်ဖို့ခွင့်ပြုလောင်အောင်အစိုးရနဲ့ငြင်းငြင်းချမ်းချမ်းအဖြေရှားဖို့လည်းလုပ်နိုင်ပါတယ်လေ။ဘာပဲပြပြဒီလိုနှစ်ဖက်ကိုကစားနိုင်နေတဲ့တရုတ်ဟာအပေါ်စီးကပါပဲလို့သုံးသပ်ထားပါတယ်။
ကမ္ဘာမီဒီယာတွေကမြန်မာအပြည်အကြောင်းနားဆင်ရပြီးခုတော့အမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လာလာသန်းကပို့ချမှာဖြစ်ပါတယ
်ဒီနေ့မနေ့တွေတင်ပြပေးမယ့် item အသုံးကတော့
feeling blue
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက feeling feeling ကခံစားနေရတာ blue blue ကပြာရောင်ဆိုတော့စကွိုက်ထုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့အပြာရောင်ကိုခံစားနေရတာဖြစ်ပါတယ်ဒီတုန်းကတင်မောလောကကနေဆင်းသက်လာတယ်လို့ဆိုပါတယ်တင်မောတစင်းနေနဲ့ပင်နယ်ခီးထွက်နေတော့တင်မောကက်တင်ဒါမှမဟုတ်အရာရှိတူဆုံးခဲ့တယ်ဆိုရင်ဌာနီအပြန်ခီးစင်မှာအလံပြာထူရတဲ့ဒလိဒါမှမဟုတ်ရွက်တိုင်ကိုအပြာတုတ်ရတဲ့ရှေ့တလေးကနေဆင်းသက်လာတယ်လို့ဆိုပါတယ်။ဒါကြောင့်ဒီ EDM ရဲ့အဓိပ္ပာယ်ကတော့စိတ်မကောင်းဖြစ်နေတာ၊စိတ်ဆင်းရဲနေတာ၊လွမ်းဆွေးနေတာကိုဆိုလိုပါတယ်။ဒီသုံးချက်ပတ်သက်လို့ George ပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ I'm feeling blue because my dog died yesterday.
ကျွန်တော်အင်းကခွေးလေးမနေ့ကတည်သွားတော့ကျွန်တော်စိတ်မကောင်းဖြစ်နေတယ်ဗျာလို့ဒီပေးရပါတယ်။George Ruby de Uma ko naw khaw li la chi cha ya aw ma
I'm feeling blue because my dog died yesterday
Sei ma kaung phit ni da sei sin ye ni da lwan swe ni da ko idiom a thong ya be lu pyo mle
Feeling blue
lu pyo lu ya ba de a da ga do di ni minute twe tin pya ga de idiom a thong mae phit ba de
အမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာတွေကို VOA မနက်ခင်းတိုင်းမှာဒေါ်လာသန်းပို့ချပေးနေတာပါအခုတော့အမျိုးသမီးကဏ္ဍဖြစ်ပါတယ်ကရင်တိုင်းရင်းသူနော်ပတလောဟာသူ့ဇာတိတနင်္သာရီတိုင်းမှာဒေသတွင်းဖွံ့ဖြိုးရေးနဲ့လူအခွင့်အရေးကာကွယ်စောင့်ရှောက်မှုတွေဆောင်ရွက်နေတဲ့တနင်္သာရီမိတ်ဆွေများအဖွဲ့ဒါရိုက်တာလည်းဖြစ်တကဘောလူငယ်အဖွဲ့ရဲ့အကြံပေးလည်းဖြစ်ပါတယ်တနင်္သာရီတိုင်းအတွင်းပြည်ပကရင်းနှီးမြှုပ်နှံမှုကြောင့်ဒေသခံတွေနင်းနာမှုအတွေ့ဒီကမ္ဘာပံမှာတင်ပြဖို့ဝါရှင်တန် DC ကိုရောက်နေတဲ့နော်ပတလောကိုမေးမြန်းပြီးတော့သူ့ရဲ့ပထမပိုင်းကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒလလတန်းကတင်ပြထားပါတယ် You can bend but never break me cause it only serves to make me more determined to achieve my final goal ပထမဆုံးကတော့နော်ပီတလောအကြောင်းနည်းနည်းပြောပြပြီးစီစဉ်ပါတယ်ရှင်
ကျမကတော့ဒီဒဝယ်မှာပဲမွေးပါတယ်ပြီးရင်ဒဝယ်ဒေသမှာလည်းအခုတည်းလက်ရှိတည်နေတိုင်းတယ်ပေါ့နော်အဓိကကတော့ကျမက2010မှာအကြောင်းပြီးတယ်ကြောင်းပြီးပြီးတော့မှဒီတကဘောလူငယ်အဖွဲ့မှာကျမကလောက်ရပေးအနေနဲ့ကျမတို့ဒီအဖွဲ့ကိုစပ်ပြီးတော့မှတည်ထောင်ခဲ့တယ်ပေါ့နော်အဓိကကြေးရွာတွေရဲ့ခံစားနေရတဲ့ဒီနေရာတင်းယူမှုတို့မိုင်းနေကြောက်ထိခိုက်ခံစားတဲ့ရွာတွေအတွက်ကိုအလုပ်လုပ်ပြရန်အတွက်ကျမတို့စပ်ပြီးတော့မှလုပ်တယ်ကျမရဲ့မိခင်အဖွဲ့စီကတော့တနင်္လာရီမိတ်ဆွေအဖွဲ့ပါတနင်္လာရီမိတ်ဆွေအဖွဲ့မှာတော့ကျမကကိုအနေနဲ့ကျမတို့လုပ်တယ်အဓိကတနင်္လာရီမိတ်ဆွေအဖွဲ့မှာတော့ဒီကြည်လက်ဖွံ့ဖြိုးရေးလုပ်ငန်းကိုကျမတို့အဓိကလုပ်တယ်ပေါ့နော်
အဲ့တော့ကြည်လက်ဒေတာဖွံ့ဖြိုးရေးကိုအဓိကထားလုပ်ကိုင်တဲ့အခါကျတော့ဒီတင်းတားကြီးခရိုင်မှာပေါ့နော်ဘယ်လိုမျိုးစိုးရိမ်မကင်းဖြစ်မှုတွေတွေ့ရပါလဲရှင
်ခုဒီ2010မှာကျမတို့ဒီကျစ်လက်ဖွံ့ဖြိုးရေးလုပ်ငန်းတွေစပ်ပြီးတော့လုပ်ကြမှာတော့အဲ့မှာအဓိကတော့ကျမတို့ကျစ်လက်ဒေတာမှာလိုအပ်တဲ့အောင်းဆောက်လုပ်ပေးတာတို့တရားဆောက်လုပ်တာတို့ပေါ့နော်ကျမတို့အဲ့အန်နေကျမတို့ကဆောက်လုပ်တယ်ပေါ့နော်ဒါပေမဲ့ကျမတို့ဘာကိုတွေ့လာရလဲဆိုတော့ဒီဟာတချို့ဒေတာတွေမှာဆိုလို့ရှိရင်ဒီမြေယာသိမ်းမှုတွေရှိနေတယ်တချို့ဒေတာတွေမှာဆိုလို့ရှိရင်ဒီကုမ္ပဏီတွေကနေပြီးတော့မှမိုင်းလာလုပ်ပြီးတော့မှဒီရေဆိုးစုပေးလို့အချောင်းရေတွေဖြစ်စီတာတို့ပါမိတွေကဥယျာဉ်ချမ်းမြေတွေပါတဲ့အတွေ့ပေါ့နော်ကုမ္ပဏီကယူလာတော့ဘာလို့ကျမတို့ကဆက်တွေ့လာတယ်တစ်ဖက်မှာကျစ်လက်ပုဂ္ဂိုလ်လုပ်ငန်းဖြစ်တဲ့စောက်ဦးတိစောက်ရေးအပိုင်းတို့အသိပညာပေးတဲ့အပိုင်းတို့ကျမတို့လုံဆောင်တယ်ကျန်တဲ့တစ်ဖက်မှာလည်းဒီလိုမျိုးကိစ္စရတွေကျမတို့ကတွေ့လာတဲ့အတွက်ဒီ land rights နဲ့ပတ်သက်ပြီးတော့မှနောက်ပိုင်းမှာကျမတို့ပို့လုပ်လာတယ်ပေါ့နော
်နောက်တစ်ခုကျမတွေ့ရတာတော့ဒီ2015ခုနှစ်ကစီရင်ခံစာထုတ်ထားတဲ့ကြီးစံတွေကိုကြောက်လန့်ခဲ့မှုတွေအခုတော့ဘူဒိုဇာတွေကိုကြောက်နေရပြီဆိုပြီးတော့နော်ဘန်ချောင်းခွဲခိုင်းကြောက်မီသွေးတွင်းလုပ်ငန်းတင်တယ်နော်အဲ့ဒီကြောက်မီသွေးတွင်းကဒီမြန်မာအရင်စစ်ခရိုနီတွေနဲ့ထိုင်းကော်မတီကလုပ်တဲ့ပေါ့နော်ညဉ့်ညမ်းမှုတွေဖြစ်စီတယ်ဆိုတဲ့ခါကျတော့ဘယ်လိုညဉ့်ညမ်းမှုတွေဖြစ်စီပါလဲရှင
်ဒီအဲ့ဒီကြာမီသွေးဒုဖော်ရေးလုပ်ငန်းကတော့အဓိကကတော့ဒီပွလင်းမြင်တာမျိုးမရှိဘူးရွာသူရွာသားတွေကလည်းဒီကြာမီသွေးမိုင်းအကြောင်းတကယ်ချင်းမှမအစတိလဲဆိုတော့တကယ်ရွာထဲမှာပုရုဇာတွေတို့ရဲ့ ဥယျာဉ်ချမ်းမြေတွေဖျက်ဆီးတဲ့အခါမှာပဲသူတို့ကဒီကုမ္ပဏီကဒီကြောင်မြေတွေလာလုပ်မယ်ဆိုပြီးတော့သူတို့သိတယ်ပေါ့နော်ပထမဦးဆုံးသူတို့ရဲ့မြေယာတွေကိုဒီကြောင်မြေတွေတူဖို့ဖို့အတွက်ဒီရတရသားဟာ၄ဦးကိုဒီအစဘရော့မှာသူတို့ယူတယ်နောက်ပိုင်းမှာတော့အခုဖြစ်လာတာတော့2014 April မှာစဘရော့မှာဒီကြောင်မြေတွေတွင်းကတော်တော်အလိုလောက်မီးလောင်တယ်။စမီတွေးရနေပြီးတော့မီးလောင်တဲ့အငွေ့ကအဲတော်တော်ဆိုးဆိုးဝါဖြစ်တယ်။ဘာဆိုဒီစမီတွေးတွေကရွာနဲ့လည်းနီးတဲ့အတွက်ရွာတွေသားတွေကဒီအနှံ့ကိုရှူရှားရတယ်ပေါ့နော်။အများအားဖြင့်ဒီစမီတွေးတွေကမွေးရသည်မှာသူတို့ကမိုင်းကနားထားတယ်။အဲနွေရသည်ခြိုက်အလုတ်ပြန်လုတ်တော့မယ်ဆိုလို့ရှိရင်ပြင်းမှာရှိနေတဲ့ဒီရေကိုအပြင်ပြန်ဆုတ်ထုတ်ရတာပေါ့နော်။ဆိုတော့အများအားဖြင့်သူကညပိုင်းမှာရွာတွေသားတွေအဲ့ဒီအချိန်မှာဆိုလို့ရှိရင်ဒီမိုင်းရီကိုသူတို့ပြန်ဆုတ်ထုတ်ပြီးတော့မှရတရသားတဲ့အသုံးပြတဲ့ဒီချောင်းထဲကိုသူတို့ကဆုတ်ပေးတယ်။နောက်ပြီးတော့သူတို့ကဒီကုန်းချောင်းကြီးမှာအတီးကကြောင်မီသွေးထုတ်တယ်ပြီးတော့ဒီနဇတ်မှာပဲကျင်လုပ်တယ်ပြီးတော့မှအထက်နိုင်ငံကိုပို့တယ်ပေါ့နော်ပို့တဲ့အခါကျတော့ဒီကြောင်မီသွေးတည်တဲ့လမ်းတစ်ချောင်းလုံးမှာဆိုလို့ရှိရင်လည်းဒီဖုန်တွေကကုန်းပင်ကိုဟုံးတဲ့အခါကျတော့ဒီကုန်းသီးတွေရဲ့ဒီပြီးတဲ့နှုန်းကကျဆင်းလာတယ်ပေါ့နော်ပြီးတော့ဒီအခုလက်ရှိထိကသူတို့ဒီကြောင်မီသွေးကိုတော့ကုမ္ပဏီကနေပြီးတော့မှစူးစမ်းပြီးတော့မီးငိမ့်သက်တယ်။ဒါပေမဲ့ဟိုမီးကိုသူတို့ကခင်းချောလို့မနိုင်တော့ဘူးဖြစ်နေတယ်။ဘာပဲဆိုမီးကဒီနေ့သူတို့တက်တယ်။ညီကြီးနဲ့သူတို့ထပ်ဖုံးတယ်ပေါ့နော်။ဒါပေမဲ့နောက်တည့်ရက်ကျတော့တခါဟိုနေရာမှာပြန်လောင်တယ်။ဆိုတော့သူကအခုလက်ရှိ860မှာသူတို့တူးနေဆိုတော့ဒီနေရာမှာမလောင်ဘူးဟိုနေရာမှာလောင်ဟိုနေရာမှာမလောင်ဒီနေရာမှာလောင်ဆိုတော့မီးကိုထင်းချောလို့မရအောင်ဖြစ်နေပေါ့နော်။အဓိကပြဿနာကတော့ဒီခုနကအနံ့ပေါ့နော်။အနံ့ကအဲ့ဒီလေတိုက်တဲ့အခါဆိုလို့ရှိရင်ဒါอยู่อะไรที่ยောက်တယ်ဖာလီဆိုလို့ရှိရင်ចောင်းသားចောင်းသူတွေကသူတို့သာမတင်နိုင်ဘူးပေါ့เนาะအနတ္တအဆူဆိုးွားဖြစ်တဲ့အတွက်ပေါ့အဲ့ဒါအတိအကျပြဿနာဖြစ်ပါတယ်လို့
ဒီဘန်းချောင်းចောင်းမီသွေးတွင်းအပြင်ပေါ့เนาะနောက်တစ်ခုတွေ့ရတာကစိမ့်အောင်ကန်တာရပေါ့เนาะအဲ့ဒီအစီရင်ခံစားမှာတော့စောင်းစီနဲ့ပတ်သက်ပြီးတော့ဒီတင်းတားကြီးတိုင်းမှာဘယ်လိုထိခိုက်မှုရှိတယ်လဲဆိုတာပေါ့เนาะအဲ့တော့နည်းနည်းပါးပါးရှင်းပြပေးပါလားရှင
်ကျမတို့တင်တိုင်တိုင်းမှာအဓိကပေါ့နော်လက်ရှိခံစားနေရတဲ့ဟာကဒီတတတင်ကန္တာပေါ့နော်တတတင်ကန္တာမှာဆိုကြမီသွေးအပြင်တခြားဒီခဲမိုင်းလို့တဲ့ဟာတွေရှိတယ်ဒီကဒီတခြားခဲမိုင်းဆိုလို့ရှိရင်ဒီ MPC ပေါ့မြန်မာပုံပေပက်ကုမ္ပဏီကနေပြီးတော့မှဒီထိုင်းကုမ္ပဏီကနေပြီးတော့မှဒီဟိန်တာပေါ့နော်ဟိန်တာတတတင်မှာလို့တဲ့ဟာအဲ့ဒီဟာဆိုလို့ရှိရင်ဒီကရေဆိုးတွေကိုသူတို့ကအဲ့ဒီတိုင်းပဲလှုပ်ချတယ်လှုပ်ချတဲ့အတွက်ဒီဆိုတဲ့နေလာရင်မြင့်တယ်ကိုစီစဉ်သွားတယ်ရွတ်ရသားတွေကရွေးချယ်စာမရှိဘူးအဒီကြီးကိုပဲတုံးရတယ်အရင်တုန်းကအရင်ကြည်လင်ခဲ့တဲ့မြင့်ချောင်းတွေငားတွေရခဲ့တဲ့မြင့်ချောင်းတွေအခုကတင်ကောပြီးတော့မှလက်ဖက်ရည်အယောင်လိုပဲဝါပြီးတော့မှရှုပ်တင်နဲ့ပြည်နေတယ်ပေါ့နော်ပြီးတော့ဒီဝါကုန်းမှဆိုလို့ရှိရင်တက်တတွင်၄ခုရှိတယ်ပေါ့အဲ့ဒါလည်းခဲမိုင်းပဲအဲ့ဒါတွေကကျတော့တရုတ်ကုမ္ပဏီပေါ့နော်ဆိုတော့အဲ့ဒီကုမ္ပဏီတွေကဆိုလို့ရှိရင်လည်းအဓိကဒီမြေစာတွေကိုအလိုပဲလှုပ်ချတယ်ပြီးတော့ခုနရေဆိုးကိုလှုပ်ချတယ်အဓိကဒီမြေချောင်းအင်းရိုင်တွေပျက်စီးတယ်ဒီမြေစာတွေကမွေးရသည်ဆိုလို့ရှိရင်ရတရသားတွေကိုခြံတွေကိုကျတယ်အဲ့ဒီတတူတွင်ရဲ့ခန္ဓာကလည်းကျွန်မတို့ကိုဆွဆွေးရထိခိုက်တယ်ပြီးတော့ဒုတိယခန္ဓာကတော့ကြီးအောင်ပေါ့နော်ဒီအခုစင်းအောင်ခန္ဓာရဟာဆိုလို့ရှိရင်အဲ့ဒီက MSPP ကုမ္ပဏီကိုပေးထားတဲ့ဟိုပါမိပေါ့နော်အဲ့ဒါကစီအောင်စိုက်ပြဖို့အတွက်ဧက4200ဧကကိုဒီ MSPP ကမြန်မာနိုင်ငံနဲ့မလေးရှားကုမ္ပဏီတို့ခွာနေပြီးတော့ joint venture အနေနဲ့ပါမိပေးထားတဲ့ဟာပေါ့ကုမ္ပဏီတွေတော်တော်များများကရေတရသားတွေကိုရှင်းပြတာမရှိဘူးသူတို့ကပါမိကမြန်မာဆွေရကနေရတာဖြစ်တဲ့အတွက်ငါတို့ပါမိရပြီးပြီပေါ့နော်ရေကြီးလည်းပေးစရာမလိုဘူးရှင်းလည်းရှင်းပြစရာမလိုဘူးဆိုပြီးတော့မှဒီရွာထဲမှာစားပြီးတော့မှဒီဥယျချက်မီတွေရှင်းနေတဲ့အချိန်ကြမှာရေတရသားတွေကစီအောင်စိုက်ဖို့အတွက်သူတို့တည်တယ်အစီအုံးက2012ဒီနေ့လွတ်မြောက်အရာကိုကုမ္ပဏီကရှောက်ကြတယ်ဘာဖြစ်လဲဆိုတော့ဒီအောင်အဆက်ဖို့အတွက်ကိုအေက5000စရှောက်လို့ရတယ်ဒါပေမဲ့ကျမတို့တိုင်းပြည်အတွက်ဒီပွဲပြပြမှုကန်တာအတွက်လိုအပ်တယ်ဆိုလို့ရှိရင်ဒီအေက5000ကကြိုပြီးတော့မှလည်းရှောက်လို့ရတယ်ဆိုတော့ပေါ်ပြထားတာဖြစ်တဲ့အတွက်ကုမ္ပဏီတွေကအများများရှောက်ကြတယ်ပြီးတော့ဒီကျမတို့တင်လာတဲ့အတိုင်းမှာလည်းစီစရာလက်ထက်တုန်းကမော်တော်ရှိခဲ့တယ်ပေါ့နော်ဒီတိုင်းတိုင်းပြည်အနေမှာ BSCOG ဖြစ်ရနေပေါ့ဆိုတော့အဲ့ဒါနဲ့အတူပေါ့နော်ဒီစီအောင်ဆက်ပြဖို့အတွက်မြင်ရအများအများသိယူရတာရှိတယ်အဓိကကတော့ဒီစီအောင်ကခုလက်ရှိဖြစ်ထွန်းတာနည်းတယ်ဒါပေမဲ့ဒီပါမစ်ကိုယူထားပြီးတော့မှအဲ့ဒီဒေတာမှရှိတဲ့တိတို့ခုတ်လို့ရတယ်ဒါကကြတော့စီအောင်မဆိုင်ခင်မှာစစ်ခုတ်ဖို့လိုတာကိုရှင်းဖို့လိုတာကိုတောင်းတွေကိုကြတော့အပြောင်းရှင်းတယ်ရှင်းပြီးတော့မှစီအောင်ကိုစိုက်ကြတယ်ပေါ့နော်လက်ရှိပြဿနာပါဖြစ်လဲဆိုတော့တော်တော်များများကအတက်မှတ်ထားတဲ့အတိုင်းမဆိုင်နိုင်ဘူးဥမာပြေတချို့ဆိုလို့ရှိရင်က2000သူတို့ပါမင်းရတယ်ဒါပေမဲ့အခုစက်ပြုတ်ထားပြီးသားဧက100လောက်ပဲရှိတယ် အဲ့လိုမျိုးဟာတယ်ပေါ့နော်အဲအများကြီးဖြစ်တဲ့အတွက်အဲ့ဒီမှာကျမတို့အဓိကသိတယ်အများကြီးဆုံးရှုံးရတယ်ပြီးတော့မှဒီ MSPP ကိစ္စမှာရသူရသားတွေကိုဒိနာကြီးပေါ့နော်သူတို့ရဲ့ဥယျံမြေတွေပါသွားတဲ့နိနာကြီးမရဘူးသူတို့ကပြိုးခင်းပေါ့ဒီစီအောင်ပြိုးခင်းကိုသူတို့ကပြုတ်ခင်းတယ်ရတယ်အဲ့ဒီပြုတ်ခင်းကိုရေလောင်းပြီးတော့မှသူကတက်မြောဩဇာတွေတုံးတယ်အဲ့ဒီတက်မြောဩဇာတွေကချောင်းထဲကိုကြားတဲ့အခါကျတော့ဒီရေတွေရသားတွေကဒီချောင်းကိုပဲအသုံးပြရတယ်ပေါ့နော်ပြီးတော့သူတို့ကဒီစီအောင်ဆက်ဖို့အတွက်တောင်းလို့ရှိတဲ့အခါကျတော့ဒီမြေစာပင်တွေကချောင်းထဲကိုကြားတဲ့အခါကျတော့ချောင်းရေညင်းညမ်းတယ်ပေါ့နော်ဆိုတော့အလားတန်တူပဲတချို့နေရာတွေမှာမဖြစ်လဲဆိုတော့ဒီစီအောင်ကုမ္ပဏီကနေပြောမှရသွားတဲ့အချိန်မှာဆိုလို့ရှိရင်ရေတွေရသားတွေကကုမ္ပဏီကယူပြီးတဲ့အချိန်မှာသူတို့ကပါမေးဧရိယာထဲဝင်ခွေမရှိတော့ဘူးကုမ္ပဏီကသူတို့လမ်းပိတ်လိုက်တာဖြစ်တဲ့အတွက်ရေတွေရသားတွေကကိုလမ်းပဲကိုပြန်သွားချင်တယ်ဆိုလို့ရှိရင်ဖြတ်ခွေမရှိဘူးကုမ္ပဏီကိုခွေတောင်းရတယ်သူတို့အရင်တော့ကကျွဲနွားနဲ့မွေးတယ်ပေါ့ဒါဆိုတော့စကြက်တွေရှိတဲ့အတွက်ကျွဲနွားမွေးတယ်ဒါပေမဲ့စီအောင်ခင်းနေရပါခင်းနေဖြစ်သွားတဲ့အခါကျတော့သူတို့ကတော်တော်များများကကျွဲနွားတွေကိုရောင်းလိုက်ရတယ်ဘာဖြစ်လဲဆိုတော့ဒီကျွဲနွားတွေကစီအောင်ကိုตัวซามิเนี่ยเอ่อยอเจไปได้คราวนี้จ้ะคอมพานีก็เลยดีจ้วยนัวโหลปิดตัดแล้วแหละใช่เลยป่ะเนาะสรุปอดีตก็จ้ะเรามีอย่างเต็มอยู่หมดอะเพียงที่ตะชาหลุหมู่ที่ที่ค้านหมู่นี่แหละใช่เลยป่ะเนาะ
You can bend the nail No be the logo มีเมียนทาได้ดุริยาบ้านโกชื่อตะบัดอมยุทมิกันนามาส่งเหมียวหน้าเส้นในมาได้ครับเนี่ยอกูรอသိပ္ပံနဲ့နီးပညာကဏ္ဍအလှည့်ရောက်လာပါပြီ။ဒေါခင်မျိုးသက်ကတင်ဆက်มาဖြစ်ပါတယ
်။ဒီတစ်ပတ်တော့သဘာဝဝင်းကျင်ညဉ့်ဉန်းမှုအန္တရာယ်ရောပါစေဖို့အတွက်တီထွန်လိုက်တဲ့အိုးဟိုလို့နာမည်ပေးထားတဲ့စားလို့ရတဲ့ဘူးကလေးတွေအကြောင်း Righteous သတင်းတပုတ်ကိုကိုးကားပြီးပြောပြပေးပါပါ။ရည်ရီကိုစားလို့ရတဲ့ဘူးလေးတွေတဲ့ကိုထည့်ထားမယ်ဆိုရင်ဒီဘူးတွေကိုလွှင့်ပြစရာမလိုတော့ပါဘူးအခုဓာတုပစ္စည်းမပါဘဲတဘာဝပစ္စည်းတွေနဲ့လှုပ်ထားတဲ့စားလို့ရတဲ့ဘူးမျိုးပေါ်နေပါပြီဘူးလို့ပြောပေမဲ့သူကဂျယ်လီလုံးလေးတွေနဲ့တူတဲ့အရည်လုံးကလေးတွေပါဒီဘူးကလေးတွေဟာဘူးပေါင်းလိုလုံးဝိုင်းပြီးအရည်မျိုးစုံထည့်ထားလို့ရပါတယ်သူတို့ကိုတနေ့မှပလတ်စတစ်ဘူးတွေအစား၃လနှိုင်းလိမ့်မယ်လို့တီထွန်သူတွေကမျှော်လင့်ထားပါတယ်အထဲကိုဖောက်ပြီးမြင်ရတဲ့ရေလုံးကလေးတွေထဲမှာရေရိုးရိုးကိုဖြစ်စေအနံ့အရသာထည့်ထားတဲ့ရေကိုဖြစ်စေထည့်နိုင်ပါလေ။ဒါကြောင့်လန်ဒန်မြို့တော်မှာကျုံနေရတဲ့ပလတ်စတစ်ရေဘူးပေါင်းများစွာနဲ့ပြည့်နေတတ်တဲ့အမှိုက်ပြဿနာကိုတနည်းတစ်လမ်းနဲ့ဖြေရှင်းပေးနိုင်လိမ့်မယ်လို့ယုံကြည်နေတာပါ။ဒီဘူးကလေးတွေကိုဘာကြောင့်စားလို့ရတာပါလဲ။လန်ဒန်မှာအခြေစိုက်တဲ့ Skipping Rocks Lab တက်ခွဲခန်းလေးကိုထူထောင်ခဲ့တဲ့ပြည်သူကအင်ဂျင်နီယာလည်းဖြစ်ဒီဇိုင်းတီထွန်သူလည်းဖြစ်တဲ့ Rodrigo Garcia Gonzalez ကအခုလိုရှင်းပြပါတယ်
။ It's a membrane made of seaweed that can contain water. ဒါက
ရေမောင်းနဲ့လုပ်ထားတာပါ။အထဲမှာရေဖြစ်ဖြစ်ဘယ်လိုအရေမျိုးဖြစ်ဖြစ်ထည့်လို့ရပါတယ်။သူက Agnite လို့ခေါ်တဲ့အညိုရောင်ရေမောင်းကနေထုတ်ထားတာဖြစ်ပါတယ
်။ Rodrigo ဟာ Kingston Tech ကသို့မှာ Product Design ပညာရပ်ကိုသင်ကြားပေးနေသူတစ်ဦးဖြစ်ပါတယ်။သူမှာမှတ်ပုံတင်ထားတဲ့ကိုယ်တိုင်တီထွန်ထုတ်လုပ်တဲ့ပစ္စည်းအတော်များများရှိပါတယ်။ National Dyson Design စုအပါအဝင် British နဲ့ Europe ပြည်သူကဆိုင်ရာစုအတော်များများလည်းရရှိထားသူဖြစ်ပါတယ
်။ We start with the seaweed as a raw material, but then there is a kind of like a several steps that is part of kind of like how we make this.
ကျွန်တော်တို့ကရေမောင်ကိုကုညာအနေနဲ့စသုံးပါတယ်။အခုလိုအလုံးလေးတွေဖြစ်လာဖို့ရောအရေးထည့်လို့ရအောင်ခန်းနိုင်ရေးရှိဖို့ရောလောက်ရတဲ့အစင်ကအတော်များပါတယ်အခုတော့တကယ့်ကိုခံခံခံခံဖြစ်လာပါပြီဒီဘူးလေးတွေကအရေးထက်တာကိုခံနိုင်ဖို့လိုသလိုတချိန်တည်းမှာလဲပါဇက်ထက်ရောက်သွားရင်လေချောင်းထက်နစ်မနေအောင်ဖန်တီးရတဲ့အင်ဂျင်နီယာအလုပ်ပါဒါကိုအထက်နှစ်ထပ်လှူထားနိုင်အောင်လဲကျွန်တော်တို့ကြိုးစားနေပါတယ်တကယ်လို့အိတ်ထက်ထည့်သွားမယ်ဆိုရင်လဲအခွန်နှွာပြီးအထက်ကအရေးကိုတောက်လို့ရအောင်လုပ်နေတာပါအ
ိုးဟိုအရေးလုံးကလေးတွေကိုဗြိတိန်နိုင်ငံလန်ဒန်နဲ့အမေရိကန်အနောက်ချမ်းဆန်ဖရန်စစ္စကိုမြို့တွေမှာအထူးဝယ်ရခြင်းပါပြီးနမူနာပေးတဲ့အခါမှာရေနဲ့အတူဘူးကိုပါတခါတည်းစားလို့ရရမှုတန်အံတော်ဖြစ်ခဲ့ကြသလိုသဘာဝဝန်းကျင်ထိန်းသိမ်းရေးအတွက်တိတ်ပြီးအဖိုးတန်တဲ့တီထွင်မှုတစ်ခုလို့မှတ်ချက်ပေးကြပါလေဟုတ်ပါတယ်ဒီဘူးကွန်တွေကိုမစားဘဲလွှင့်ပြမယ်ဆိုရင်သူတို့ဟာရေမောနဲ့လှုပ်ထားတာမှုတရင်လေးပတ်တာတလကနေတလခွဲလောက်အတွင်းမှာပဲသဘာဝအလျောက်ပျက်စီးသွားနိုင်တာမှုပါ Skipping Rocks Lab က Oh Ho Bu ထုတ်လို့ရတာဝန်ခံတအုပ်ဖြစ်တဲ့ Lissy Hosinger ကတော့သူတို့ရဲ့ဘူးတွေဟာတဘာဝဝင်းချင်တန့်ရှင်းအောင်အကူအညီပေးနိုင်တယ်လို့ပြောပါတယ်
Most people just grab a bottle of water, hold it for 5 minutes, drink it, throw it away.
ဒီဘူးဘူးဆိုရင်လူများစုအတွက်ကသူတို့လက်ထက်မှာ5မိနစ်လောက်ပဲထားတာပါတောက်ပြီးတော့လွှတ်ပြစ်လိုက်ကြတာပဲလေအဲ့ plastic ဘူးကနောင်အနှစ်900လောက်ထိပျောက်ပြတ်မသွားပါဘူးဒီတော့ဒါကိုအဖြေရှာဖို့လုပ်တဲ့အခါမှာအခုကျမတို့လုပ်တာကပတ်ဝန်းကျင်အတွက်အသင့်ရှင်ဆုံးနည်းပါ plastic အိတ်ထဲထည့်ထားတာကိုမမြင်ချင်တော့အခုလိုမျိုးအရေးထဲတဲ့နည်းဆိုရင်အရေးကိုအရေးတိုင်းတောက်တဲ့သဘောပ
ါလန်ဒန်က Thames မြစ်တစ်လျှောက်ပြီးခဲ့တဲ့နှစ်တုန်းကစစ်တမ်းကောက်ခဲ့ရမှာတစ်လအတွင်းသိမ်းဆီးနေရတဲ့ plastic ဘူးကွန်က4000ကျော်လောက်ရှိနေတယ်လို့ London Municipal ရုံးကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ဒါကြောင့် Rodrigo တို့အဖွဲ့က2019 April လစမ်းမှာသူတို့တီထွင်ထားတဲ့အိုဟိုအရေးလုံးကလေးတွေကိုမိတ်ဆက်ပေးခဲ့တာဖြစ်ပါတယ်လွတ်တော်သဘာဝဝန်ကျင်ကော်မတီဥက္ကဋ္ဌ Leon Kopa ကတော့ဒါဟာဝန်ကျင်ညဉ့်ဉန်းမှုအတွက်အဖြေရှာနေတဲ့အထက်ကကောင်းတဲ့တစ်ခုဖြစ်ပေမဲ့ဒါနဲ့ပဲအဖြေရပြီဆိုတာမျိုးတော့မဟုတ်သေးပါဘူးလို့ပြောပါတယ်ယထာဘူတာတွေလိုလူများသွားလာတဲ့နေရာမျိုးတွေအတွက်ရေးပြန်ပြီးဖြစ်ပေးနိုင်တဲ့ဘူးမျိုးတွေတော့လူနေသေးတယ်လို့ဆိုပါတယ်ရိုဒရီဂိုကတော့သူ့ဘူးကတစ်ခါသုံးပုံစံပဲဖြစ်နေသေးတယ်လို့ပြောပါတယ
် Every year we consume almost 10% more plastic bottles than the previous year and it's a new product
တိုင်းလူကြည့်မှဆိုရင်တစ်နှစ်ကတစ်နှစ် plastic သုံးတာဆရာခန်းလုံးလောက်ပိုးပိုလာတာတွေ့ရပါတယ်အခုကျွန်တော်တို့ရဲ့ပစ္စည်းကနောင်လာမဲ့ဆယ်စုနှစ်တွေလောက်မှပဲလူတွေနေ့တိုင်းသုံးတဲ့ပစ္စည်းတမျိုးဖြစ်လာဖို့ရှိပါတယ်အထူးသဖြင့်ရေကိုစောက်ကြမယ်ဆိုရင်ဒီလိုပုံစံမျိုးဖြစ်လာဖို့ရှိပါတယ်အိုဟိုဟာ plastic ဘူးအလုံးအတွက်ဥပမာပြန်ပြီးဖြစ်လို့ရတဲ့ဘူးနေရာမျိုးမှာတော့အစားထုတ်နိုင်မယ်မထင်ပါဘူးဒါပေမဲ့ခဏလေးသုံးမဲ့ဘူးမျိုးအတွက်ဆိုရင်တော့ဒါကအကောင်းဆုံးဖြစ်မှာသိကြပါတယ
် Skipping Rocks ဟာအိုဟိုကိုတီထွင်နိုင်ဖို့အတွက်အချိန်3နှစ်ယူခဲ့ရပါတယ်အခုအခါမှာတနေ့ကိုဘူး2000လောက်ပဲထုတ်နိုင်သေးတာဖြစ်ပြီးဂူးတယ်ပိုးပြီးကောင်းအောင်ကြိုးစားနေပါတယ်လို့လစ်စီကပြောပါတယ
် So the moment is a semi manual process so there is a machine involved but it's
အခုလောလောဆယ်မှာထုတ်နေတဲ့ပုံစံကဆက်ကိုပဲလုံးဝသုံးတာမျိုးမဟုတ်သေးပါဘူးဆက်နဲ့လုပ်ပေမဲ့လည်းလူကလိုက်လုံနေရတာများပါတယ်ဒါကြောင့်မလို့တနေ့ကိုအရေးလုံး1000ကနေ2000လောက်အထိပဲထုတ်နိုင်သေးပါတယ်တကယ်လို့ဆက်နယ်ကြီးပဲလုံးလာနိုင်မယ်ဆိုရင်တော့တနေ့ကိုတသိန်းလောက်ထုတ်လာနိုင်မှာပါ
သူတို့ကုမ္ပဏီကစားသုံးသူပရိသတ်အမျိုးမျိုးအတွက်စဉ်းစားပြီးထုတ်လုပ်ဖို့လုပ်နေပါတယ်။ဒီထက်ကအပြေးပြိုင်ပွဲလိုပွဲမျိုးတွေမှာပလတ်စတစ်ရေဘူးဟောင်းပြဿနာကတိတ်ပြီးကြီးမားနေတာမို့ဒါကိုပါအဓိကဦးစားပေးတယ်လို့ရေရှည်ခံမဲ့ဆိုင်ပေါ်တင်ရောင်းနိုင်မဲ့အနေအထားထိပါရောက်ဖို့အတွက်လုပ်နေကြတာဖြစ်ပါတယ်။
We're still working on things like extending the shelf life.
Tomorrow ye Oho Bu တွေကိုဆိုင်ပေါ်မှာတင်ရောင်းနိုင်အောင်လို့အထူးပါပုံစံမျိုးမျိုးနဲ့လုပ်နိုင်မှုစူးစမ်းနေတော့မှာရှင်။တကယ်လို့သာရေရောဘူးရောတစ်ခုလုံးကိုဝါးစားပစ်ချင်လာတဲ့မာရသွန်ပြေးပွဲလိုနေရာမျိုးအတွက်ဆိုရင်တော့အခုလိုပုံစံကိုပဲပိုကောင်းအောင်ထွင်ဖို့လုပ်ရမှာပါ
။ Skipping Rock Lab Company ဟာ Oho Bu တွေကိုပုံစံအမျိုးမျိုးနဲ့ထုတ်နိုင်ဖို့အတွက်စဉ်းစားနေကြသလိုဒီဘူးတွေထဲမှာအရက်ပါဝင်အရေးအမျိုးမျိုးကိုပါထည့်နိုင်ဖို့လည်းစူးစမ်းနေကြပါလေ။EIT ဥရောပတီထွင်မှုနဲ့ဤပညာတက္ကသိုလ်က Climate KIC အစီအစဉ်ရဲ့အစိတ်ပိုင်းတစ်ခုဖြစ်တဲ့ Skipping Rock Lab ဟာ2004ခုနှစ်မှာသဘာဝဝန်းကျင်ဆိုင်ရာနိုင်ငံတကာဤပညာဆုကိုရခဲ့တယ်လို့2015ခုနှစ်မှာ SEA ဆုနဲ့2016ခုနှစ်မှာ UK Energy Club ဆုတွေကိုရခဲ့ပါတယ်ဆိုတော့ကိုတင်ပြရင်ဒီသတင်းဖတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆောင်ကြပါဦး
တော်ရင်မျိုးတဲ့အသိပ္ပံနိုင်ဤပညာကဏ္ဍကိုနားဆင်ကြရတာပါ VOA ကနေအစီအစဉ်နေဆက်ပြီးတင်ဆက်နေပါတယ
် American Soul ရဲ့သဘောထားမြင်အဖို့ကိုတင်ပြပါတော့မယ်ရှင
်2019ခုနှစ်အတွင်းနိုင်ငံပေါင်း45နိုင်ငံကလူသားပေါင်း80လောက်ဟာအရေးပေါ်ဆန္ဒရိက္ခအကူအညီတွေလိုအပ်မယ်လို့ Fuse Net လို့ခေါ်တဲ့ငတ်မွတ်ချင်းဘေးရန်ဒီအချိုတင်အသိပေးရေးကွန်ရက်အဖွဲ့ကသတိပေးချက်ထုတ်ပြန်ထားပါတယ်ဆိုလာတဲ့မုခောင်ရေရှားမှုနဲ့စီးပွားရေးမတည်ငြိမ်မှုတွေဟာပြဿနာရဲ့အစိပ်ပိုင်းတစ်ခုဖြစ်ပြီးအကျန်းဖက်ပဋိပက္ခတွေဟာလည်းဒီအထက်မှာပါဝင်တယ်လို့ဆိုပါတယ်တကယ်တော့ပဋိပက္ခတွေဟာလူတွေကဖန်တီးတဲ့ပြဿနာတွေဖြစ်ပြီးတခြားကိစ္စရပ်တွေကလည်းအခြေအနေကိုဆိုးဝါးစေတယ်လို့ USAID က Food for Peace ငြိမ်းချမ်းရေးအတွက်စာနာရိတ်ခါဌာနကယာယီညွှန်ကြားရေးမှူး Matthew Nims ကပြောပါတယ်ဒီပြဿနာတွေဟာတောင်ဆူဒန်နိုင်ဂျီးရီးယားနဲ့ယင်မင်နိုင်ငံအတွက်ပိုပြီးမှန်ကန်ပါတယ် တောင်ဆူရနိုင်ငံရဲ့ဒဇိတ်ဒေသဟာငတ်မုတ်ချင်းဘေးအန်ဒီယန်နဲ့ရင်ဆိုင်ရနိုင်တဲ့ဒေသအဖြစ်ဖေဖော်ဝါရီလနောက်ပိုင်းကကြီးညာခဲ့ပြီးနိုင်ဂျီးရီးယားနဲ့ယေမင်တို့ဟာလည်းငတ်မုတ်ချင်းဘေးအန်ဒီယန်နဲ့ရင်ဆိုင်ရနိုင်ကြေးများတဲ့နိုင်ငံတွေဖြစ်ပါတယ်။တောင်ဆူရန်သမရဆီလ်ဗာကီးနဲ့ဒုသမရရီယက်မချဲတို့နှစ်ဦးအကြားကအာဏာလွတ်မှုတွေကြောင့်တောင်ဆူရန်နိုင်ငံမှာ2013ခုနှစ်ဒီဇင်ဘာလကစလို့ပြည်တွင်းစစ်စတင်ခဲ့တာဖြစ်ပါတယ်။အခုလိုလူတွေကဖန်တီးတဲ့ပဋိပက္ခကြောင့်တောင်ဆူဒန်နိုင်ငံရဲ့စုစုပေါင်းလူဦးရေထက်ဝက်နဲ့ညီမျှတဲ့လူပေါင်း 9.5 သန်းဟာငတ်မုတ်ချင်းဘေးအန္တရာယ်ရင်ဆိုင်ရနိုင်တယ်လို့ခန့်မှန်းထားကြပါတယ်။နိုင်ဂျီးရီးယားနိုင်ငံအတွင်းကလူပေါင်း 9.2 သန်းလောက်အထူးသဖြင့်နေရရွှေ့ပြောင်းခံထားကြရတဲ့ဘော်နိုပြည်နယ်အတွင်းကလူတွေဟာဇွန်လအတွင်းဆိုးဝါးတဲ့ဆန္ဒရိက္ခာရှာပါမှုနဲ့ရင်ဆိုင်ရနိုင်ပါတယ်။2016ခုနှစ်အတွင်းအဲ့ဒီပြည်နယ်ထဲမှာငတ်မုတ်ချင်းဘေးအန္တရာယ်နဲ့ရင်ဆိုင်ခဲ့ရတဲ့ဆိုတဲ့လက္ခဏာတွေတွေ့ရပြီးလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့အစည်းတွေအဲ့ဒီဒေတာကိုမရောက်နိုင်တဲ့အတွက်ဒီပြဿနာဟာဆက်လက်တည်ရှိနေဆဲဖြစ်လိမ့်မယ်လို့ Food for Peace ငင်းချမ်းရေးအတွက်စာနာရေးခါဌာနကယာယီညွှန်ကြားမှု Matthew Names ကပြောပါတယ်။နိုင်ဂျီးရီးယားနိုင်ငံအတွင်းကချက်ရေကန်ဂျိုင်ဝမ်ဒေတာမှာဖြစ်ပေါ်နေတဲ့ပဋိပက္ခတွေရဲ့ဒဏ်တွေကိုခံစားနေရတဲ့သူတွေအတွက်အမေရိကန်ပြည်ထောင်စုက2016ခုနှစ်အတွင်းမှာဒေါ်လာ386သန်းအကူအညီပေးခဲ့ပြီးဖြစ်တယ်လို့လည်းယာယီညွှန်ကြားမှု Names ကပြောပါတယ်။ယမန်နိုင်ငံမှာလူပေါင်း18တန်းဟာဆန္ဒရိက္ခာရှာပါမှုနဲ့ရင်ဆိုင်နေရပြီးအဲ့ဒီထက်က9တန်းဟာအရေးပေါ်ဆန္ဒရိက္ခာအကူအညီလိုအပ်နေပါတယ်။ယမန်နိုင်ငံအတွင်းလူသားချင်းစာနာမှုအကူအညီအဖြစ်2016ခုနှစ်ဘန်နာနစ်ကစလို့ဒေါ်လာ432တန်းအမေရိကန်ပြည်ထောင်စုကအကူအညီပေးခဲ့ပြီးဖြစ်ကြောင်းယာယီညွှန်ကြားရေးမှူး Names ကပြောပါတယ်။တောင်ဆူဒန်နိုင်ငံမှာငတ်မုတ်ချင်းဘေးအန္တရာယ်အဖြစ်မကျေညာခင်တန်းနိုင်သလောက်အများဆုံးလူအသက်တွေကိုကယ်တင်ဖို့ကြိုးစားတဲ့အနေနဲ့အကူအညီတွေကိုအမေရိကန်ပြည်ထောင်စုကချက်ချင်းပို့ပေးသွားမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဟာတောင်ဆူဒန်နိုင်ငံအတွက်လူသားချင်းစာနာမှုအများဆုံးအကူအညီပေးနေတဲ့နိုင်ငံဖြစ်ပြီး2013ခုနှစ်ဒီဇင်ဘာလမှာပြည်ပကတွေစတင်ခဲ့တဲ့အချိန်ကစလို့အမေရိကန်ဒေါ်လာ 2.1 ဘီလီယံအကူအညီပေးခဲ့ပြီးဖြစ်ပါတယ်။လူကျေဝွန်အရာရောအမေရိကန်ပြည်ထောင်စုအတွက်ဓာတ်ရအကျိုးရှိတဲ့အတွက်ကြောင့်ရောကမ္ဘာတဝန်းလူသားချင်းစာနာမှုအကူအညီတွေကိုအမေရိကန်ပြည်ထောင်စုကဆက်လက်ပံ့ပိုးပေးသွားဖို့တန်ဋိဌာန်ချထားကြောင်းငင်းချမ်းရေးအတွက်စာနာရေးခါဌာနကယာယီညွှန်ကြားရေးမှူးမက်သျူးနင်းစ်ကပြောပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VO ရဲ့အားဘုံမဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ။အခုတော့သတင်းအချင်းချုပ်ကိုမဆုမြတ်မွန်ကပြောပြမှာဖြစ်ပါတယ်။
ချင်းတဲ့နိုင်ငံပါရီမြို့တော်မြို့လယ်မှာဂျာတာရင်းနေတုန်းကဒီပြစ်ခတ်ရဲတယောက်သေးဆုံးခဲ့တဲ့ပြစ်ခတ်မှုလုပ်ခဲ့သူဟာအသက်39နှစ်အရွယ်ကာရင်ရှော်ဖီဆိုသူဖြစ်ပြီးတော့အရင်ကလည်းရဲတပ်ဖွဲ့အပေါ်တိုက်ခိုက်ဖို့ကြိုးစားမှုအပါအဝင်ရဲမှတ်တမ်းဝင်နေသူဖြစ်တယ်လို့ဒီအစိုးရရှေ့စနေဖရန်ဆွာမော်လင်ကတောက်ကြနေမှာပြောကြားခဲ့ပါတယ်ပြည်ထောင်နိုင်ငံမှာအထွေထွေရွေးကောက်ပွဲကိုတနင်္ဂနွေနေ့မှာကျင်းပတော့မှာမို့ရွေးကောက်ပွဲနေ့မှာလုံခြုံရေးတင်းချက်ဖို့အတွက်ကိုလည်းပြင်ဆင်နေပါတယ်။တောက်ချာနေတုန်းကနောက်ဆုံးမဲဆွယ်ရက်ဖြစ်ပေမဲ့လည်းအဓိကသမ္မတလောင်းတွေဖြစ်ကြတဲ့ Emmanuel Macron, François Fillon နဲ့ Marie Le Pen တို့ကဒီတိုက်ခိုက်မှုကြောင့်စီးအောင်မဲဆွယ်မှုတွေကိုဖျက်ခဲ့ပါတယ်။လက်ရရင်သမ္မတလောင်း Jean-Luc Mélenchon တယောက်ပဲပါရီမြို့တော်မှာမဲဆွယ်ပွဲကိုလုပ်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာတော့အရင်သမ္မတဟောင်းဘရက်အိုဘားမားလက်ထက်ကထုတ်ပြန်ခဲ့တဲ့အကောက်ခွန်ဆိုင်ရာစီးမျဉ်းစည်းကမ်းတွေကိုပြန်လည်သုံးသပ်ဖို့ညွှန်ကြားမိန့်ကိုသမ္မတဒေါ်နယ်ထရမ့်ကတောက်ကြနေကလက်မှတ်ရေးထိုးခဲ့ပါတယ်။သုံးသပ်ချက်တွေကိုရက်180ရက်အတွင်းမှအစည်းအခမ်းစားဖို့အတွက်ဗန်နာယီဝင်ကြီးစတီဗင်မနူရှင်ကိုသမ္မတကညွှန်ကြားလိုက်တာပါ။ပြီးခဲ့တဲ့18လအတွင်းပြဋ္ဌာန်းခဲ့တဲ့အကောက်ခွန်ဆိုင်ရာစီးမျဉ်းစည်းကမ်းတွေကိုပြန်လည်သုံးသပ်ဖို့ဗန်နာယီဌာနချုပ်မှလုပ်တဲ့လက်မှတ်ထိုးပွဲမှာသမ္မတကအမိန့်ထုတ်ခဲ့တဲ့အပြင်ဒီအမေရိကန်စီးပွားရေးဂျာစတင်နေတဲ့2010တုန်းကပြဋ္ဌာန်းခဲ့တဲ့ဗန်နာယီဆိုင်ရာပြုပြင်ပြောင်းလဲမှုတွေကပယ်ဖျက်စရာပိုကောင်းအောင်လုပ်စရာတွေကိုလည်းပြင်ဆင်ဖို့သမ္မတထရမ့်ကညွှန်ကြားခဲ့ပါတယ်။တခါအမေရိကန်ပြည်ထောင်စုမြို့ကြီး16မြို့မှာကျောင်းသူကျောင်းသားတွေအပါအဝင်အရတားလူငယ်သိပ္ပံပညာရှင်တွေကသူတို့နေထိုင်တဲ့ဒေသမှာရှိတဲ့အပင်တံတားမျိုးစိတ်တွေကိုမှတ်တမ်းတင်ပြီးတော့တဘာဝမှာမျိုးစိတ်အများအပြားပောက်ကွယ်မဲ့အန်ဒီယန်နဲ့ရင်ဆိုင်နေရတာတွေဒေသဆိုင်ရာမျိုးကွဲတွေနဲ့ပတ်သက်ပြီးတော့သိပ္ပံပညာရှင်တွေနားလည်အောင်ကူညီနေကြပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမဆုမြတ်မွန်ပြောပြခဲ့တာပါ။ဒီမနေ့တည်းအစီအစဉ်ထုတ်လုပ်ရင်းမှုကဒေါခင်မျိုးသက်ဖြစ်ပြီးအတန်းနှွင့်အင်ဂျင်နီယာကတော့ Gates Home ဖြစ်ပါတယ်။ VOA American တန်းမနေ့ပိုင်းအစီအစဉ်တွေကိုလိုင်းနိုမီတာ30 40 48 50တို့ကနေထုတ်လွှင့်ခဲ့တာပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါသရရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.